Welcome to the Voice of America in Burmese.
ပြည်ပေါင်းကိဝရညတင်ညာဖြစ်ပါသည်ခင်ဗျာ American ဒီတောင်စုဝါရှင်တန် DC မြို့တော် View American တန်ကနေ2023ခုနှစ်နိုဝင်ဘာ30ရက်ကာသာရီနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုဒီမှာစံတော်ချိန်ည9:00ကနေ10:00အထိ9 kilometer 1925 32တို့ပြင် View ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါခင်ဗျာညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်မော်ပါဣသရေလနဲ့ဒီပါလက်စတိုင်းဟာမတ်စ်စစ်ဆေးကြောအဖွဲ့သားမှဒီနှစ်တည့်ရက်ထပ်တိုးပြီးတော့မှအပြစ်ခံရဆဲထားပါတယ်။အမေရိကန်နိုင်ငံသားရေးမူဝါဒတွေကိုတိတိတတ်တတ်ပြောင်းလဲသွားအောင်လုပ်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟန်နရီကက်ဆင်ဂျာဟာအသက်ကြီးရမှာကွယ်လွန်သွားပါတယ်။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုကိုကာကွယ်ဖို့ရည်ရွယ်တဲ့ဒီ COP28 ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံကိုဒူဘိုင်းမှာကျင်းပနေပါတယ်။ခုလိုမျိုးထိပ်တန့်ရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ရှမ်းပြည်မြောက်ပိုင်းကသိမ်းယူထားတဲ့အနေမျိုးတွေမှာအုတ်ချုံရရန်တရားထူထောင်မှုပြင်ဆင်နေတယ်လို့ MMDA ကပြောလိုက်ပါတယ
်အုတ်ချုံရစတဲ့ခေါ်ဆောင်ဖို့ဆိုပြီးမနေ့ကကျွန်တော်တို့ဒီခေါ်ဆောင်တွေကအဲပတ်သက်ပါအစီအစဉ်ထိုင်ခဲ့တာရှိတယ်ပေါ့နော်အဲကျောင်းလေးပြီးတော့ဒီစီယုံပြန်ဖွင့်မယ်ပြီးတော့ထုတ်လို့ရင်အားတွေကိုတိုးမြင့်မယ်ပေါ့နော်
MMDA ပြောခွင့်ရလီချာဝဲပြောတော့ဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါပြင်လာရှုမြို့မှာစစ်ကြောင်တင်းချောင်းနေရသူတွေနေရပြန်ဖို့ဒီကန့်သတ်မှုတွေကြုံနေရတဲ့အခြေအနေတခါရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ပညာရေးလုပ်ငန်းတွေရပ်ဆိုင်းနေတာပါဝင်မနေ့ကကွယ်လွန်သွားခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟန်ရီကစ်စင်ဂျာရဲ့တန်တမာရေးကြိုးပမ်းမှုတမိုင်းကြောင်းကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးပါဖြစ်ပါတယ်
ဣသရေလနဲ့ဒီပါလက်စတိုင်းဟာမတ်စ်စစ်သွေးကြွအဖွဲ့သားမှာယာယီသဘောတူညီမှုရပ်ဆိုင်းထားတဲ့ဒီအချိန်ကုန်ဆုံးဖို့မိနစ်ပိုင်းအလိုမှာပဲနောက်ထပ်တရက်ဒီကနေ့တိုးပြီးတော့မှအပြစ်ရထားဖို့အတွက်သဘောတူခဲ့ကြပါတယ်ပါလက်စတိုင်းစစ်သွေးကြွတွေဖမ်းဆီးထားတဲ့တရားခံ10ယောက်လွှတ်ပေးရင်ဒီပါလက်စတိုင်းအချင်းသား30ကိုပြန်လွှတ်ပေးမှဖြစ်တယ်လို့တရက်ထပ်ပြီးတော့အပြစ်ခံရဆဲထားမယ်လို့ဣသရေလဘက်ကသဘောတူခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီပြန်မလွှတ်သေးတဲ့တရားခံတွေပြန်လွှတ်လာရင်းနဲ့ဂါဇာကိုလူသားချင်းစာနာတဲ့အကူအညီတွေထပ်ပြီးတော့ပေးနိုင်အောင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာဣသရေလနိုင်ငံမှာရောက်နေပါတယ်။ဣသရေလနဲ့ဟာမတ်စ်ကြားအပြစ်ရဆိုင်ထားတဲ့အတွက်ရလတ်ကောင်းတွေရတယ်လို့ဒီဣသရေလသမ္မတနဲ့တယ်လီဗီဗ်မြို့တော်မှာဒီကနေ့ကြာသပတေးနေ့တွေ့ဆုံဆက်မှာဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။
And we have seen over the last week the very positive development of hostages coming home, being reunited with their families. And that
ပြီးခဲ့တဲ့သတင်းပတ်အတွင်းတရားခံဖြစ်ဖမ်းဆီးခံထားရသူတွေမိသားစုတွေစီပြလာနိုင်ကြတဲ့အကောင်ဘက်ကတိုးတက်မှုတွေကိုမြင်တွေ့ခဲ့ရပါတယ်ဒီတွေလည်းဆက်ပြီးတော့မြင်ရတင်ပါတယ်ဂါဇာမှာလည်းလူသားချင်းစာနာစရာအခုအညီအလွန်အမင်းလိုအပ်နေတဲ့အပြစ်မဲ့အရသားတွေအတွက်အထောက်ပံ့တွေတိုးမြှင့်ပေးနိုင်ခဲ့တာမို့ရလတ်ကောင်းတွေရခဲ့ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်ဣသရေလမျိုးတွေနဲ့ဟာမတ်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ပြီးတော့အမေရိကန်တွေအပါအဝင်တရားခံတွေကိုဖမ်းဆီးသွားတဲ့အောက်တိုဘာ9ရက်နောက်ပိုင်းမှာဝင်ကြီးဘလင်ကန်ဣသရေလကိုတတိယအကြိမ်ရောက်ရှိနေတာဖြစ်ပါတယ်။ဣသရေလနဲ့ဟာမတ်စ်ကြားဒီကနေ့9ရက်မြောက်နေ့အဖြစ်အပြစ်ခတ်ရဆဲထားမယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာဂါဇာကမ်းမြောင်ဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေတင်ဆောင်ထားတဲ့ကုန်တင်ကားကြီးတွေအီဂျစ်ပြည်နယ်ဆက်ဒီရာဖာဂိတ်ကနေပြီးတော့ဝင်ရောက်ခဲ့ကြပါတယ်။ဒီစားဖြစ်ရမှာတော့တယ်လီဗီဗ်မြို့ကနေဂျေရုဆလင်မြို့ကိုဝင်တဲ့အဓိကအဝေးပြေးဘတ်စကားဂိတ်မှာဒီကနေ့အစောပိုင်းကသတ်နတ်သမားတွေပြစ်ခတ်လို့၃ဦးထက်မနည်းသေဆုံးပြီးတော့တချို့ဒဏ်ရာရခဲ့တယ်လို့ဣသရေလရဲကပြောပါတယ်သတ်နတ်သမား၂ယောက်ကိုလည်းရဲကပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်ရှင
်အသက်တရာရှိဖြစ်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟန်ရီကစ်ဆင်ဂျာမနေ့ဗုဒ္ဓဟူးနေ့မှာပဲကွယ်လွန်သွားခဲ့ပါတယ်ဟန်ရီကစ်ဆင်ဂျာဟာသမ္မတဟောင်းရစ်ချတ်နစ်ဆန်ဂျာရောနဲ့ဂျာရောဖို့တိုနှစ်ယောက်စလုံးလက်ထက်မှာနိုင်ငံသားရေးဝန်ကြီးအဖြစ်တောင်းဝန်ထမ်းဆောင်ခဲ့ပြီးကမ္ဘာရေးရာကိစ္စတွေမှာအောင်မြင်အောင်ဆွတ်ဆောင်ခဲ့တဲ့ထူးခြားတဲ့တန်တမာတဦးအဖြစ်ထင်ရှားခဲ့သူဖြစ်ပါတယ်။နိုင်ငံတကာသမ္မတရေးကိစ္စအောင်မြင်မှုတွေအတွက်ချီးကျူးခံရသူတဦးဖြစ်ပေမဲ့လည်းသူ့ရဲ့ကမ္ဘာနိုင်ငံရေးတွက်ဆချက်တွေပေါ့အငင်းပွားမှုတွေဝေဖန်မှုတွေလည်းခံခဲ့ရသူဖြစ်ပါတယ်။သူဘာကြောင့်ဒီဆုံးနေဆိုတာကိုတော့သူတီထောင်ထားတဲ့အကြံပေးပညာရှင်အဖွဲ့ကကြေညာခြင်းတော့မရှိပါဘူး။ဟာဗတ်တက္ကသိုလ်မှာစာသင်ကြားပို့ချခဲ့တဲ့သမိုင်းပညာရှင်တဦးလည်းဖြစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကစ်ဆင်ဂျာဟာအသက်15နှစ်အရွယ်1938ခုနှစ်ကနာဇီလက်ထက်ဂျာမနီနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုမိသားစုနဲ့အတူလာရောက်ခိုလုံတဲ့ဒုက္ခသည်တဦးဖြစ်ပါတယ်။အမေရိကန်စစ်တပ်မှအမှုထမ်းခဲ့ပြီးနောက်ပိုင်း သမရာဟောင်းနေစင်လက်ထက်မှာ1969ခုနှစ်ကဒီအမျိုးသားလုံခြုံရေးအကြံပေးဖြစ်တောင်းဝန်ယူခဲ့ပြီးတော့1983ခုနှစ်မှာနိုင်ငံသားရေးဝန်ကြီးအဖြစ်လဲထောင်ဝန်ယူခဲ့ပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်ကြားအမေရိကန်ပြည်ထောင်စုနဲ့ရုရှားကြားဆက်ဆံရေးတင်းမာမှုတွေရောချနိုင်အောင်သူ့ရဲ့တန်တမာရေးကြိုးပမ်းမှုတွေအတွက်အများကချီးကျူးခဲ့ကြပါတယ်ဗီယက်နမ်စစ်ပွဲဆုံးသက်ရင်းနိုင်ငံရဲ့ကြိုးပမ်းမှုတွေအတွက်လည်းမြောက်ဗီယက်နမ်ကိုယ်စားလှယ်လီဒတ်သူနဲ့အတူ1983ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုလည်းချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ
ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုဒီကာကွယ်တိုက်ဖြတ်ဖို့အဓိကရည်ရွယ်တဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာ COP28 ညီလာခံကို UAE Arab ဆော်ဘွားများပြည်ထောင်စုဒူဘိုင်းမြို့မှာဒီကနေ့စတင်ကျင်းပနေပါတယ်။ UAE အပါအဝင်ရေနံကြောင့်ချမ်းသာကျွယ်ဝနေတဲ့နိုင်ငံတွေအနေနဲ့ကမ္ဘာကြီးပူနွေးစေတဲ့ရုပ်ကျွင်းလောင်စာတုံးဆွဲမှုရော့ကြအောင်ဘလောက်အားထုတ်ကြိုးပမ်းမလဲဆိုတာမေးခွန်းထုတ်မှုတွေရှိနေတဲ့ကြားမှာပဲညီလာခံကိုကျင်းပနေတာပါ။ရာသီဥတုတိုက်ဖြတ်ရေးသဘောတူညီမှုတွေကိုလုပ်ရင်ရုပ်ကျွင်းလောင်စာတွေရဲ့အခက်ခဏကိုခြံထားလို့မရဘူးလို့ဒီ COP28 ညီလာခံဥက္ကဋ္ဌဆူလ်တန်ဆော်ဘွားအယ်ဂျာဘားကဖွင့်မိန်ခွန်းမှာပြောကြားသွားပါတယ်ကုလသမဂ္ဂရဲ့သဘောတူညီမှုတွေထဲမှာရုပ်ကျွင်းလောင်စာတွေရဲ့ဌာနကိုခြံထားလို့မရဘဲပါဝင်ထည့်သွင်းနိုင်မဲ့နည်းလမ်းတွေကိုရှာဖို့လိုတယ်လို့သူကပြောကြားသွားခဲ့တာပါအခုလိုမျိုးရုပ်ကျွင်းလောင်စာထုတ်လို့ရောင်းချနေကြတဲ့ကုမ္ပဏီတွေနဲ့နိုင်ငံအစိုးရတွေအနေနဲ့ရာသီဥတုဆိုင်ရာကမ္ဘာ့ရိမှန်းချက်တွေပြည့်မီအောင်လို့အထူးဆောင်ရွက်ချဖို့ကိုလည်းသူကတိုက်တွန်းပါတယ်နိုင်ငံပေါင်းစုံကခေါင်းဆောင်တွေရာသီဥတုဆိုင်ရာကိုယ်စားလှယ်တွေစုစုပေါင်းတောင်းတဲ့ချီတက်ရောက်ကြတဲ့ COP28 ညီလာခံကိုတည်င်းနှစ်ပတ်ကျင်းပမှာဖြစ်ပြီးတော့ကမ္ဘာကြီးကိုပူနွေးစေတဲ့ဖန်လုံအိမ်တန်းငွေရှော့ချရေးသတ်မှတ်ထားတဲ့ရိမှန်းချက်တွေအတိုင်းအောင်မြောင်လို့အဓိကဆွေးနွေးကြမှာဖြစ်ပါတယ်ရာသီဥတုဖောက်ပြန်မှုကြောင့်ဆိုးကျိုးထိခိုက်မှုတွေကြုံနေကြရတဲ့ဆေးရတဲ့နိုင်ငံတွေကိုထောက်ပံ့ကူညီရေးကိစ္စကိုလည်းဒီညီလာခံမှာအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင
်ရာသီဥတုအနေငယ်ကောင်းမွန်လာချိန်မှာရုရှားရဲ့တိုက်ခိုက်မှုတွေပုံမပြင်းထန်လာမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲယူကရိန်းနိုင်ငံဒေါနက်စက်ဒေကိုရုရှားကညဘက်မှာဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုကြောင့်ကလေးငယ်လေးဦးပါဝင်လူ10ဦးထိခိုက်ဒဏ်ရာရခဲ့ပြီးတော့နောက်ထပ်5ယောက်လည်းအဆောက်အဦပြည့်တွေကြားမှာပိတ်မိနေတယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးအီဟော်ကလမန်ကိုကဒီနေ့ပြောပါတယ်ပိုရော့မြို့မှာအသက်13နှစ်နဲ့16နှစ်အရွယ်လူငယ်အဦးပါဝင်6လသားအရွယ်ကလေးငယ်လေးပါထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်တိုက်ခိုက်မှုကြောင့်တိုက်ခန်းတွေတစ်ခုလုံးချင်းအိမ်6လုံးရဲစခန်းကားတွေနဲ့ကားကိုယ်တော်တွေလည်းပျက်စီးသွားခဲ့တယ်လို့ပြောပါတယ်နှစ်နှစ်ကြာလာပြီဖြစ်တဲ့ Ukraine Russia စစ်ပွဲအတွင်း Russia တို့ကသိမ်းပိုက်လိုက်နိုင်ပြီလို့မနစ်ကကြေညာခဲ့တဲ့ Donetsk ဒေသမှာအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်ပေါ်နေတာပါ Russia က Audio Moscow လို့ခေါ်ပြီး Ukraine တို့က Kromov လို့ခေါ်တဲ့ခြေရွာကိုသူတို့သိမ်းပိုက်နိုင်ခဲ့ကြောင်း Russia ကာကွယ်ရေးဝန်ကြီးဌာနကမနစ်ဗုဒ္ဓဦးနေ့မှာကြေညာခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးနေပါတယ်ရှင်ထိုင်းနိုင်ငံနဲ့မိတ်ထဲဝင်ရောက်ခေါ်လုံကြတဲ့မြန်မာနိုင်ငံကစစ်ပြေးဒုက္ခသည်ထောင်တဲ့ချီကိုထိုင်းနိုင်ငံကမြန်မာဘက်ကိုအတင်းပြန်ပြီးတော့နှင်ထုတ်တဲ့အတွက်ဒုက္ခသည်တွေအသက်ဘေးနဲ့ရင်ဆိုင်ရမယ့်အခြေအနေဖြစ်နေတယ်လို့လူ့အခွင့်အရေးအခြေအနေတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Human Rights Watch HRW အဖွဲ့ကပြောကြားလိုက်ပါတယ်ဇူလိုင်လတုန်းကခရီးနီးနဲ့အပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်လို့ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်နယ်ဝင်ရောက်ခေါ်လုံသူ9000လောက်ရှိခဲ့ပြီးတော့သူတို့ကိုထိုင်းအစိုးရကယာယီခေါ်လုံခွင့်ပြုထားခဲ့ပါတယ်ဒါပေမဲ့အောက်တိုဘာ21ရက်မှာဒုက္ခသည်တွေကိုတရင်းနှစ်ပတ်အတွင်းမှာမြန်မာနိုင်ငံဘက်ပြန်ဖို့ထိုင်းစစ်တပ်ကနှုတ်အမိန့်ထုတ်ခဲ့တာကြောင့်အဲ့ဒီနေရာမှာခေါ်လုံနေကြတဲ့စစ်ပြေးဒုက္ခသည်တွေမြန်မာဘက်ပြန်သွားကြရတယ်လို့ HRW ကပြောပါတယ်ဒါပေမဲ့လည်းကရင်နီဒေသအပေါ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်ဘက်ကိုပြန်ပြီးထွက်ပြေးလာကြသူအရေအတွက်ဟာနိုဝင်ဘာ29ရက်နေ့အထိ2400နီးပါးရှိတယ်လို့ထောက်ပြထားပါတယ်ထိုင်းဘက်ကအတင်းနှင်ထုတ်ပြီးရပိုင်းအတွင်းမှာပဲထိုင်းနိုင်ငံဘက်ဒုက္ခသည်တွေပြန်ထွက်ပြေးလာတာကိုချီးရင်မြန်မာနိုင်ငံထဲမှာသူတို့လုံခြုံရေးကိုစိုးရိမ်ကြလို့ဖြစ်တယ်ဆိုတာပြသနေတယ်လို့ HRW ရဲ့အာရှဒေသဆိုင်ရာဒါရိုက်တာအီလိန်ပီယက်ဆန်ကပြောပြီးတော့မြန်မာဒုက္ခသည်တွေကိုအတင်းနှင်မထုတ်ဖို့အတွက်ထိုင်းအာဏာပိုင်တွေကိုတိုက်တွန်းပါတယ်ရှင်
ဟမတ်တို့ကဒဇာကန်ဖြစ်ဖမ်းဆီးထားရကနေပြန်လည်လွတ်မြောက်လာတဲ့ထိုင်းနိုင်ငံသား18ယောက်ဟာပထမတော့အဖြစ်နဲ့ဒီနေ့ထိုင်းနိုင်ငံကိုပြန်ရောက်သွားကြပြီဖြစ်ပါတယ်။ဘန်ကောက်လေဆိပ်ကိုသူတို့ရောက်ရောက်ချင်းဟမတ်ဘက်ကဝင်ရောက်စီးနင်းစဉ်တည်ဆုံသွားကြတဲ့ထိုင်းနိုင်ငံသား39ယောက်အတွက်ခိတ္တငြိမ်သက်ပြီးတော့ဆူတောင်းပေးကြဖို့ကိုလည်းသူတို့ကတောင်းဆိုပါတယ်။ အော်တိုဘာ9ရက်နေ့မှာဟမတ်အဖွဲ့ကအစ္စရေးကိုဝင်ရောက်တိုက်ခိုက်တဲ့အချိန်တုန်းကထိုင်းနိုင်ငံသား39ဦးသေဆုံးခဲ့ပြီးတော့နောက်ထပ်32ယောက်လည်းတစားကန်အဖြစ်ပြန်ပြီးဆွဲခံရတာပါ။အစ္စရေးနဲ့ဟမတ်ကြားအပြစ်ခတ်ရစေးသဘောတူညီချက်ရထားတဲ့ကာလအတွင်းနှစ်ဖက်အချင်းသားတွေကိုအပြန်အလှန်လွတ်ပေးနေတဲ့ကာလအတွင်းမှာအခုချိန်ပြန်လွတ်လာခဲ့ပြီးဖြစ်တဲ့ထိုင်းနိုင်ငံသားစုစုပေါင်း23ယောက်ထက်က18ယောက်ဟာဒီကနေ့ပထမအတုပ်ဖြစ်နေထိုင်းနိုင်ငံကိုပြန်ရောက်လာကြတာဖြစ်ပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာတော့ဒီ10နှစ်ဆေးရဲအသုံးစိတ်ကို20ရာခိုင်နှုန်းတိုးပြီးတော့သုံးဆွဲဖို့အတွက်သမ္မတကအတည်ပြုလိုက်ပါတယ်။သမ္မတဂျိုကိုဝီဒိုဒိုနဲ့ကာကွယ်ရေးဝန်ကြီးပရာဗိုဝိုဆူဗီယန်တိုတို့ဆွေးနွေးခဲ့ပြီးတဲ့နောက်မှာအတည်ပြုလိုက်တာဖြစ်တယ်လို့ဗန်ဒါရေးဝန်ကြီးကဒီကနေ့ကြေညာပါတယ်။ဆက်လက်နဲ့ပစ္စည်းကရိယာတွေအစင်းမြင့်ဖို့လိုအပ်နေတယ်လို့ပထဝီနိုင်ငံရင်းနဲ့ပထဝီလုံခြုံရေးအရာကာကွယ်ရေးအသုံးစိတ်တိုးဖို့လိုအပ်တာကြောင့်လက်ရှိသုံးဆွဲနေတဲ့ဒေါ်လာ 20.85 ဘီလီယံကနေဒေါ်လာ 25 ဘီလီယံထိတိုးပြီးသုံးဆွဲသွားမှာဖြစ်တယ်လို့ဗန်ဒါရေးဝန်ကြီးကပြောပါတယ်။ကာကွယ်ရေးဝန်ကြီးဆူဗီယန်တို့လက်ထက်မှာအင်ဒိုနီးရှားရေတပ်မှအိုဟောင်းနေတဲ့စစ်သည်တွေကိုခင်မီစစ်သည်တွေအသစ်တွေနဲ့အစားထိုးဖို့ကြိုးစားနေတယ်လို့ကယ်ဆယ်ရေးရေငုပ်သင်္ဘောတစ်စီးကိုလည်းဒေါ်လာတန်းပြားနဲ့ဗြိတိန်ကဝယ်ယူဖို့စက်တင်ဘာကလက်မှတ်ထိုးခဲ့ပါတယ်။ဒါရီမကတခြားနိုင်ငံတွေကလည်းဒေါ်လာ 10 ဘီလီယံကျော်ဖို့Dissolve Rifle အမျိုးအစားတိုက်လျင် 42 စီးဒေါ်လာတန်း 800 ဘို Mirage 2005 အမျိုးအစားတိုက်လျင် 12 စီးဒေါ်လာတန်း 300 ဘို Away Train Drone ရဲ့ 12 စီးဝယ်ယူဖို့အတွက် Indonesia စစ်တပ်ကစာချုပ်တွေချုပ်ဆိုထားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ကအစောအတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေခြားသာပရင်းနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည10နာရီတိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကတင်ပိုက်ထားတဲ့နေမီလီမှာ MMD ဘက်ကဘာတွေစီစဉ်နေလဲဆိုတာကိုကြည့်အောင်ပါကိုကန် MMD တပ်ဖွဲ့ဟာရှမ်းပြည်နယ်မြောက်ပိုင်းကုန်းချန်းဒေသကစစ်ကောင်စီတပ်စခန်းအများပြားကိုတင်ယူခဲ့ပြီးအုပ်ချုပ်ရေးရန်တရားပြန်လည်ထူထောင်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။ဒီချိန်ထဲမှာပဲစစ်ကောင်စီနဲ့တအန် TNL တပ်ဖွဲ့တွေနမ်ခမ်းနောင်ချိုနဲ့မူဆယ်မြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကုန်းချန်းမြို့နယ်ထဲမှာဒီလ24ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့ရာက28ရက်နေ့မှာတော့တပ်စခန်းအလုံးကိုသိမ်းယူနိုင်ခဲ့ကြောင်း MNDAA ကသတင်းထုတ်ပြန်ထားတာပါလက်ရှိမှာတော့ရှင်ဝမ်ခေါ်ကုန်းရန်ဒေသအတွင်းမှာနယ်မြေရှင်းလင်းရေးအတွက်ပြင်ဆင်ဆောင်ရွက်နေကြောင်း MNDAA ပြောရေးဆိုခွင့်ရှိသူလီချာဝင်းက VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ဒီရှင်ဝမ်ဒေသပေါ့နော်ကုန်းချန်းပေါ့အဲဒီကတခုလုံးမှာရှိတဲ့တပ်စခန်းအလုံးကိုတော့ကျွန်တော်တို့ရှင်းလင်းလိုက်ပါပြီဗျာเนาะဒါပေမဲ့ဒီအဲတိုက်ပွဲအတွင်းတို့ထွက်ပြီးွားတဲ့စေကောင်စီတပ်ဖွဲ့ဝင်တွေတချို့အဲထဲမှာလှုပ်ရှားနိုင်မလားဆိုတာဟုတ်တော့လေလိုက်လံစစ်ဆေးမှုတွေလုပ်ရပါအောင်မယ
် MNDAA ရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့နှစ်30ကြာအခိုင်အမာတိစောက်ထားတဲ့ကုန်းချန်းတပ်စခန်းကြီးအပါအဝင်တပ်စခန်းတွေအလုံးသိမ်းယူခဲ့ပြီးရှင်ဝမ်ခေါ်ကုန်းချန်းဒေသတစ်ခုလုံးကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းဖော်ပြထားပါတယ်။ဒီလ28ရက်နေ့မှာတော့ကုန်းချန်းအခြေစိုက်ခလာရ125ကတရင်တရင်လုံးလက်နက်ချခဲ့ကြောင်းအဲ့ဒီထဲမှာခလာရ125တပ်ဖွဲ့ဝင်63ဦးပြည်သူစစ်29ဦးစကခ16တပ်ဖွဲ့ဝင်36ဦးစကခ12တပ်ဖွဲ့ဝင်14ဦးစစ်ရေးအကြံပေး5ဦးရဲတပ်ဖွဲ့ဝင်11ဦးနဲ့တပ်မိသားစုဝင်86ဦးစုစုပေါင်း282ဦးပါဝင်ကြောင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်ထဲမှာပဲစကခ16ရဲ့စကခမှုဟာအင်အား100ခန့်နဲ့တင်းရှောင်နေကြောင်းဖော်ပြထားပြီးတင်းရှောင်သွားတဲ့တပ်မှုကိုဆက်လက်ရှာဖွေနေတယ်လို့ MNDAA ပြောခွင့်ရလီချာဝင်းကပြောပါတယ်
။ထွက်ပြီးသွားတာကစကခ12ကစကခမှုပြ။သူ့ကိုတော့လက်လံရှာဖွေနေတဲ့အနေအထားမှာလည်းရှိပါတယ်ပြန်တော့
လက်ရှိအခြေအနေမှာတော့ MNDAA ကသိမ်းယူထားတဲ့ပန်ဆိုင်ကျူကုတ်မှာအုပ်ချုပ်ရေးရန်နေရာပြန်လည်ထူထောင်နေပြီးဒီလုပ်ငန်းတွေကိုအခြားထိန်းချုပ်နယ်မြေတွေမှာလည်းဆောင်ရွက်ထားကြောင်းပြောပါတယ်
။အုပ်ချုပ်ရေးစတင်ပေါ်ဆောင်ဖို့ဆိုပြီးမနေ့ကကျွန်တော်တို့ဒီကောင်ဆောင်တွေကအဲပတ်စပ်အစီအဝေးထိုင်ခဲ့တာရှိတယ်ပေါ့နော်။အဲကျောင်းလေးပြီးတော့ဒီစေယုံတွေပြန်ဖွင့်မယ်။ပြီးတော့ထုတ်လုပ်ရေးအားတွေကိုတိုးမြှင့်မယ်ပေါ့နော်။အဲ့ဒီတော့ချမှတ်ထားတဲ့လုပ်ငန်းစဉ်စီမံကိန်းတွေအားလုံးကလည်းဒီပြည်သူလူထုအတွက်အကျိုးရှိစေမယ့်လုပ်ငန်းတွေဖြစ်ရမယ်ဆိုပြီးတော့မှကြားထားရှိပါတယ်ဗျ တို့ချုပ်ရေးဒီကောင်းကောင်းမွန်မွန်ပြန်လဲဆောင်ရွက်နေတာကတော့ဒီမွန်ဂိုရှိမယ်ပန်းဆိုင်ကျူပုတ်ရှိမယ်ပြီးတော့ဒီအဲကိုကန့်ခရိုင်ရဲ့မော်ထိုက်ဒေသရှိမယ်ရှင်းဝံဒေသရှိမယ်ချင်းရွှေခေါ်ရှိမယ်ကွန်းလုံရှိမယ်ပေါ့နော်အဲကွန်းလုံတော့လူတော့နည်းနည်းနည်းနေပါလိမ့်တယ်ဗ
ျဒီကနေ့မှာတော့ကိုကန့်ခရိုင်တုံရှမ်းဒေသတာကြားကြိုက်စခန်းကစခန်းတစ်ခုကိုထပ်မံသိမ်းယူခဲ့ကြအောင်ဖော်ပြထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းအခြားဒေသတွေမှာတော့စစ်ကောင်စီတပ်နဲ့ TNLA အခြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူရုံးတာဝန်ခံအမျိုးသမီးကဒီကနေ့နောင်ချိုမြို့နယ်တန်ဘိုးရွာနန်ခန့်အနီးစခန်းတင်နဲ့မူဆယ်မြို့နယ်105မိုင်မှာတော့တိုက်ပွဲဖြစ်ပွားတာရှိကြောင်းအခုလိုပြောပါတယ်။
ဟုတ်ကဲ့ဒီနေ့မှာကတိုက်ပွဲနဲ့နေရာရှိမှာပေါ့နော်ပထမပါဒီနောင်ချိုတံပူရွာမှာတကြိမ်ပြီးရင်ဒီနမ်ခမ်စကန်တီမှာတကြိမ်ပြဟုတ်ကဲ့တရားငါးမိုင်ကမှာမှာဒီနေ့တော့တို့လက်နဲ့ကျင်းနေလားပြတာတော့ရှိတယ်တို့လေရင်နဲ့မှာ3ကြိမ်အထက်မှာရှိမှာပြအဲဒီတိုက်ပွဲဖြစ်ပြီးတော့တို့လေရင်နဲ့လားကျဲတာစကန်တီမှာရှိမှာ
ညီနောင်မဟာမိတ်3ပွဲရဲ့တစ်တုံညာနှစ်ခွန်စစ်စီရေးစတင်ပြီးတလကြာကာလမှာရှမ်းမြောက်ဒေသကမြို့ချောင်မြို့နယ်တက်စကန်ပေါင်း220ကျော်သိမ်းယူထားပြီးဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။မနေ့ကကျင်းပတဲ့စစ်ကောင်စီအစည်းအဝေးမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရှမ်းမြောက်ဒေသဖြစ်စဉ်မှာတာလွန်အင်အားနဲ့ဤပညာတာလွန်မှုကိုအသုံးပြုပြီးစစ်သုံးအဆင့် drone တွေနဲ့ drop bomb တွေအသုံးပြုတိုက်ခိုက်ခဲ့ကြောင်းလက်ရှိအချိန်အထိ drop bomb 2500ကျော်နဲ့တရားခွန်မမရှော့တိုက်ဒုံ120ခန့်အသုံးပြုခဲ့ကြောင်းပြောဆိုခဲ့သလိုဒီလိုတိုက်ခိုက်ရာမှာပြပကဒရုန်းနည်းပညာရှင်6500ပါဝင်ကြောင်းလည်းထည့်သွင်းပြောဆိုခဲ့ပါတယ်ဒီလိုတိုက်ခိုက်တာကြောင့်မိသားစုဝင်တွေလုံခြုံရေးအတွက်နေရာတချို့ကိုဆွန့်လွတ်ခဲ့ရသလိုနေဆက်ဒေသဖြစ်တာကြောင့်တစ်ဖက်နိုင်ငံနဲ့အထင်မှားတာမျိုးမဖြစ်အောင်ကန့်သတ်ထိန်းသိမ်းဆောင်ရွက်နေကြောင်းလည်းပြောဆိုထားပါတယ်ဒေသတွင်းကလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့တအောင်းအမျိုးသမီးအဖွဲ့ TWO ကတော့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ပြီးတလရာကာလအတွင်းလေကြောင်းတိုက်ခိုက်မှုလက်နက်ကြီးထိမှန်မှုတွေကြောင့်ကလေး26ဦးအပါအဝင်အရသား82ဦးသေဆုံးရပြီးထိခိုက်ဒဏ်ရာရသူ125ဦးရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရန်ကုန်ကဘေးပို့လာတဲ့တရင်ကိုကိုခင်မောင်စုံမင်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့လာရှိုးဘက်ကစစ်ပေးဆောင်တွေရဲ့အခြေအနေကိုလည်းပြောပြပေးကြပါမယ်ရှမ်းပြည်မြောက်ပိုင်းမှာမကြသေးခင်ကတိုက်ပွဲတွေကြောင့်တင်းရှောင်ရသူတွေနေရပြန်မှာကန့်သတ်မှုတွေကြုံနေကြပါတယ်လာရှိုးမြို့မှာဆိုရင်လည်းစစ်ကောင်စီကစစ်ဆေးမှုတွေနဲ့ကန့်သတ်မှုတွေကြောင့်တချို့ကရက်နဲ့ချီလမ်းပေါ်မှာပိတ်မိနေသူတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မအီတန်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ချင်းပြည်နယ်မြောက်ပိုင်းကနေစစ်ရှောင်လာကြသူတွေနဲ့ဒေသခံတွေအပါအဝင်မြို့ကိုဖြတ်ပြီးတော့သွားလာဖို့အတွက်လာရှုမြို့အဝယ်မှာရောက်နေကြသူတွေကပြီးခဲ့တဲ့ရက်ပိုင်းကလေးကပြေးမိနေကြတာစုပြည်ဒေသခံတွေကပြောပါလေစစ်ကောင်စီဘက်ကမြို့အဝယ်ဂိတ်မှာစစ်ဆေးရာတွေလုပ်နေပြီးတော့တချို့ချိန်တွေမှာဝင်ခွင့်လုံးဝပိတ်ထားတာမျိုးလည်းရှိတယ်ဆိုပြီးလာရှုဒေသခံတယောက်ကပြောပါလေ
အဝယ်ကအခုလောလောဆယ်ဖွင့်ပေးလိုက်ပြန်ပြီးတော့ပြည့်ရဝင်မယ်ဆိုလည်းသူတို့စီတော့စီကြတာကျေးဇူးကြီးတော့အခုကျတော့ဟိုဘက်ဆောက်တဲ့ချက်တပုံတက်လည်းလုံးဝအပြတ်ပြိလိုက်ဒီလက်အခုဟိုဘက်ဒိန်းလာပြလေအဲလောလောဆယ်တော့ပြိလိုက်အခုဒီအချိန်ကြီးတော့လုံးဝပြင်းမှန်တော့
နွေမာလာ30ရဲ့နေ့လယ်တနားရီအထိလာရှုမျိုးအဝင်အခြေအနေကိုပြောသွားတာပါလမ်းမပေါ်မှာပြိမိနေကြရတဲ့တချို့ဆိုရင်၄ရက်ဝင်းကျင်လောက်အထိရှိနေပြီဆိုပြီးတော့ပြောပါလေလာရှုကိုပြန်လာတဲ့ဒေသခံတချို့ကတော့မြို့ထဲမှာရှိနေတဲ့မိသားစုဝင်တွေကလာပြီးတော့ခေါ်ယူလို့အိမ်ပြန်နိုင်သူတွေလည်းရှိပါလေဒါပေမဲ့လည်းအခုနောက်ပိုင်းမှာပြိမိသူတွေကိုခေါ်ထုတ်ဖို့ရဲစခန်းထောက်ခံစာတောင်းတာတွေရှိလာတယ်ဆိုပြီးပြောပါလေ
စစ်စည်းလာတာအခုကျွန်တော်တို့ဆိုလို့ချင်းဥမာမြို့ခံနေရာနေကြဥမာသွားအလုံးလုံးပြီးတော့ပြန်လာတဲ့လူတွေရှိရပါညာဆိုလို့ရှိရင်ပေါ့အဲ့ဒါကိုဒီလက်မျိုးတွေကလူကနေပြီးတော့မှမျိုးတွေကရက်ကွက်ထောက်ခံစာယူပြီးတော့မှကိုယ်ကကတူကိုတော့ခေါ်ရတာပေါ့အခုကျတော့အဲ့ဒီထောက်ခံစာနဲ့လည်းမရတော့ဘူးရဲစခန်းထောက်ခံစာတောင်းတာတောင်းတော့ရဲစခန်းအခုချိန်ယူလို့မှမရတာထောက်ခံစာ
ပေးမိသူတွေစားတောက်ရဲ့အတွက်ဒေသခံတွေကဝိုင်းဝန်းပြီးတော့လူခံပြီးချက်ပြုတ်ဝေချမ်းပေးနေတယ်ဆိုပြီးတော့လည်းပြောပါတယ်ပေးမိသူတွေထဲမှာအသက်ကြီးသူတွေနဲ့ကလေးငယ်တွေလည်းပါဝင်နေပြီးတော့စစ်ကောင်စီဘက်ကလိုအပ်တာတွေစစ်ဆေးပြီးရင်အမြဲဆုံးဝင်ခွင့်ပေးဖို့ကိုပေးမိနေသူတွေကမျှော်လင့်နေကြတာပါလာ
ရှုမျိုးကံဆိုလို့ရှိရင်အဝင်ခံလိုက်ပေါ့နော်အဲလာရှုမျိုးမဟုတ်ဘူးဆိုလို့ရှိရင်လည်းအဲသူတို့ စီစစ်ပြီးလို့ရှိရင်ဥမာမြေဆောင်လမ်းနေပေါ့နော်။တမအနေပြန်တယ်ဆိုလည်းအဲ့လိုနေကိုပြန်ပြန်လိုက်ပေါ့။အဲ့ဒါဆိုရင်သူကသွားပြီးဒုက္ခမရောက်တော့လေနော်။သွားလို့လည်းလမ်းကြောင်းသွားလို့ရမှာပေါ့
။လာရှုကိုဝေရောက်ဖို့အတွက်68တာပုံနဲ့ဟိုဘက်ဂိတ်လမ်းနှစ်ခုလုံးကိုစစ်ကောင်စီကပိတ်ထားပြီးတော့ဝေရောက်ခွင့်သတ်မှတ်ထားလို့လမ်းပေါ်မှာတောင်းတနေသူတွေတော်တော်လေးများနေပါလေ။ဓာတ်ပြင်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့105မိုင်မှာလေပိတ်မိသူတွေရှိနေလို့ဒေသခံတွေရဲ့ပရာဟိတအဖွဲ့တွေကကူညီပြီးတော့ခေါ်ဆောင်ပေးနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာညီတော်မဟာမိတ်အဖွဲ့တွေနဲ့စစ်ကောင်စီကြတိုက်ပွဲပြင်းထန်နေပြီးတော့စစ်ဆောင်သူဦးရေကလည်းတစားထက်တစားပို့ပြီးတော့တိုးလာနေတာဖြစ်ပါလိမ့်ရှင
်လာရှိုးမှာစစ်ကြောင်တိမ်းရှောင်နေရသူတွေနေရာပြန်ရေးအခက်အခဲတွေကန့်သတ်မှုတွေကြုံနေရတဲ့အခြေအနေကိုမအီတန့်စင်ပြောပြသွားတာဖြစ်ပါတယ်ရှမ်းပြည်ဘက်ကသတင်းပြီးတဲ့နောက်မှာတော့အခုတခါတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းဖျော်ပြပေးခြင်းပါတယ်စစ်ကောင်စီနဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးစိုးရိမ်မှုကြောင့်ပညာရေးလုပ်ငန်းတွေရပ်ဆိုင်းနေပါတယ်စစ်ကောင်စီအာဏာပိုင်တွေကဒီပညာရေးလုပ်ငန်းတွေပုံမှန်တိုင်းလုပ်ဖို့ဖိအားပေးနေပေမဲ့လုံခြုံရေးအတွက်ဝန်ထမ်းတွေစိုးရိမ်နေကြသလိုဒေသခံတွေလည်းတင်းရှောင်နေကြတာပါရခိုင်ပြည်နယ်ကလုံခြုံရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေကြောင့်ပြည်ညာရေးလုပ်ငန်းတွေရပ်ဆိုင်းနေပြီးစာတင်ကျောင်းတွေလည်းပိတ်ထားရပါတယ်။ကျောင်းတွေကိုပြည်ညာရေးဌာနကတရားဝင်ပိတ်ထားတာမျိုးမဟုတ်ပေမဲ့လုံခြုံရေးစိုးရိမ်မှုနဲ့ကန့်သတ်မှုတွေကြောင့်ကျောင်းသားတွေနဲ့ဆရာတွေကျောင်းထပ်ဖို့ခက်ခဲနေကြတာပါ။ရခိုင်မြောက်ပိုင်းကရတိတောင်မြို့နယ်မှာဆိုရင်လည်းစစ်ကောင်စီရဲ့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်တမျိုးလုံးနှိပါးဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့စာတင်ကျောင်းတွေအကုန်လုံးပိတ်ထားရတယ်လို့ဒေသခံတူကပြောပါတယ်။
မရှိဘူးဆရာတမျိုးနဲ့လုံခြုံရေးကျောင်းတွေကတော့အကုန်မျိုးပေါ်ရောဘေးပေါ်ရောအကုန်ပိတ်ထားတာပိတ်ထားတာဘယ်သူမှလည်းကျောင်းမတက်ရဘူးပြီးလို့ရှိရင်လေးတော့မျိုးမှတော့မှရှိတော့နေဒီမှာဆိုလို့ရှိရင်လည်းနေဒီမှာပြီးလို့ရှိရင်လည်းနေဒီမှာကျောင်းအဲလက်နေကြီးကြလို့ပြကြတဲ့ပြင်းနေရရောတွေကိုပြင်းနေတော့ဘယ်သူကကြောက်တတ်မှလဲဘယ်သူကစွန့်ပြီးတော့ပြဟိုဟာစာပေါ်ပြမှလဲပြီးလို့ရှိရင်အမခန့်ချက်ကပါလဲဘာမှတော့မဟုတ်ဘူးပါမလေးမရှိဟိုတနေ့ကဆိုလို့ရှိရင်ကျွန်တော်ရေသေးတော့မှကျန်လွန်ခဲ့တဲ့3 4ရက်လောက်ကဆိုလို့ရှိရင်ရေသေးတော့မှပညာရေးမှုယုံကဒီနေ့ပညာရေးမှုယုံကဝန်ထမ်းတယောက်တော့မှအဲသူသူ့ဆိုင်ကနေသူလာတာလာတာဆိုတော့သူတို့တွေကိုတော့မှအဲ့တက်ဂိတ်တွေကအဲ့ shot point တွေကဆက်ခွင့်မပေးဘူ
းစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့အကြားရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့စစ်ကောင်စီရဲ့လေကြောင်းရေကြောင်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ပညာရေးမှုယုံကတော့ပြည်နယ်ခရိုင်မြို့နယ်စတဲ့ပညာရေးယုံတွေနဲ့အခြေခံပညာကျောင်းတွေမှာရှိတဲ့ဝန်ထမ်းတွေအားလုံးမပြတ်မကွက်ကြောင်းတက်ကြဖို့နဲ့ယုံလုပ်ငန်းစဉ်တွေပုံမှန်ဆောင်ရွက်ဖို့ပြည်နယ်ပညာရေးယုံကထုတ်ပြန်ထားတာပါအခုလို့ပြည်နယ်ပညာရေးမှုယုံရဲ့ထုတ်ပြန်ချက်အပေါ်ကြောက်တော်မြို့နယ်ကပညာရေးဝန်ထမ်းတူကအခုလို့ပြောပါတယ်
ဟာဒီမနေ့တည်းကတော့ကျမတို့ကဆက်အမဆက်ချက်ပေးနိုင်တာပေါ့ပေးနိုင်တော့ကျမတို့ကတဲနိုင်တယ်ပေါ့ဒါတော့ကြာတော့ကျောင်းနေကျောင်းတော်တဲ့လမ်းပေါ်မှာအခုစီရဟဲရည်နေနဲ့ပိုက်ပစ်တာတွေရှိတယ်။ဟာတစ်တွေကလမ်းပိတ်တာတွေရှိတယ်လမ်းနဲ့ကြီးတွေကြားတွေရောရှိတယ်ပေါ့ကျမတို့တော့တဲ့ရောလမ်းမှလည်းရှိတယ်ပေါ့
ကျောက်တော်မြို့နယ်မှာလည်းစစ်ကောင်စီရဲ့ပိတ်ဆို့မှုတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်ကျောင်းသားတွေကျောင်းထပ်ဖို့အခက်အခဲရှိတယ်လို့လည်းဒေသခံကျောင်းဆရာမတူကပြောပါတယ
်။ဟုတ်ဆရာဟာစာသင်ကျောင်းကြတော့ဒီကျောင်းတွေဖွင့်ရမယ်ဆိုပြီးရုံးတွေကတော့ဒါနဲ့ဒီကျောင်းတော့ကျမတို့ကတည့်ရတော့သွားဖြစ်တယ်။သွားတဲ့ဟာကျရင်ကျောင်းသားတွေမရှိဘူး။ရောပါဘူးယူမရှိတဲ့ဆရာရဲ့ဒီကလေးတွေလည်းမရှိဘူး။ပြီးတော့လမ်းတွေကလည်းသိပ်ပြီးမလုံခြုံဘူး။ကျမတို့ကဘယ်သူကဒီအဆက်အဆက်မရှိဘူးသူပေးမှလေးပေါ့။လက်ရှိမှာတုံးတရားဖြစ်သွားရင်အေးအေးအဲ့ဒါကြောင့်ဒီဆရာမတွေကျောင်းနေရတာရှိတယ်။ဒီနည်းနည်းအဆင်ပြေတဲ့ယောတွေမှာတော့ဒီကျောင်းသားတွေမရှိဘူးပေါ့။
အခုတိုက်ပွဲတွေကြောင့်စာတင်ကျောင်းတွေပိတ်ထားရတာကြောင့်ကျောင်းသူကျောင်းသားတွေရဲ့အနာဂတ်အတွက်နစ်နာမှုရှိတာကြောင့်တိုက်ပွဲတွေကိုရပ်တန့်စေချင်တယ်လို့လည်းရတိတော်မြို့နယ်မှာတာဝန်ထမ်းဆောင်နေတဲ့ကျောင်းဆရာတူကပြောပါတယ်
။သူဟိုလိုဆိုရင်ရတိတော်တိုက်တရားဆိုရင်ဟိုဦးလက်ရှိတော့မြို့နယ်ပညာရေးမှုတွေအစိုးရတွေပါလို့ရှိတယ်။အဲဒီနေ့လက်စားထုတ်ပြီးရင်သူတို့လည်းရှိရှင်းမှရှိတော့မှာပေါ့။သူတို့လည်းအသက်အန္တရာယ်တွေစိုးရင်ရတယ်လေ။အခုလိုကျောင်းတွေပယ်လိုက်တော့ကလေးတွေလည်းအများကြီးနေတာတော့ပေါ့။ဒီကကိုဗစ်နဲ့လည်းတစ်ခါကလေးတွေအခက်အခဲဖြစ်ပြီးအခုဒီတစ်ခါစစ်ပွဲနဲ့လည်းဆိုရင်တော့ကလေးတွေတည်းတော်တော်ကိုနေနေမှာနောက်အနာဂတ်မျိုးဆက်တည်ရဲဆိုရင်တော့မတွေ့ဝင်ကြတော့ဘူးဒါကြောင့်ဒီစစ်ပွဲတွေပေါ်တင်းနေဆုံးရဲစစ်ရှင်တွေပေါ့အဲ့လိုတော့ဖြစ်ပါတယ်
Yakai mean a bigger than Umala Satoyan Grega, Taiwai Satin, Pibagara Pibi, Dignity, Napet, Taiwai, Bintan is a Pibare, Taiwai Yatartika, Disomuli, Dola Nidlu, the Inachi, the Dakan, we owe in Songwa, Tabini Jara, Le Pibare, Baldom, Yubomasuin, Paymini, the Bibugo, Yakai Lenaka, E, Puga, Getoni, Rari Shidlu, Sikonsi, Paka, Pikamuja, Mu Milana, Le Shidlu, Yakai Lenaka, E, Puya, Tobian Jedima, Popia Tabare, Sikonsi, Pagaro, Yakai Binene, Chimbin, Paloa Duma, Taiwai Pibara Shigajang, Manilonga, Betrin.
ထုတ်ပြန်ထားတာပါစစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်မှာကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ပြီးတော့ကုန်းစည်းစစ်မှုတွေကိုပိတ်ပင်ထားတာကြောင့်ဒေသခံတွေအနေနဲ့စားနပ်ရိက္ခာပြက်လက်မဲ့အနေအထားရှိတယ်လို့လည်းရခိုင်ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာရခိုင်ပြည်နယ်ကလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုစံကျော်ပြောသွားတာဖြစ်ပါတယ်ဗီဒီယိုကနေခြေတော်ရင်းနဲ့ညပိုင်းမြန်မာဘာသ ရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Henry Kissinger ဟာကနေဒီကပြည်နယ်ကသူ့ရဲ့နေအိမ်မှာမနေ့ကခွဲလွန်သွားခဲ့ပါတယ်။သူတေဆုံးသွားပြီဆိုတာသူတီထောင်ထားတဲ့အကြံပေးပညာရှင်အဖွဲ့ကကြေညာပေမဲ့ဘာကြောင့်တေဆုံးလဲဆိုတာကိုတော့ပြောဆိုခြင်းမရှိပါဘူး။အမေရိကန်နိုင်ငံရေးတန်တမာရေးလောကမှာတာဝန်ထမ်းဆောင်ချိန်မှာရောတာဝန်ကပြီးဆုံးချိန်အထိနှစ်ပေါင်းများစွာဩဇာတက်ရောက်မှုရှိတဲ့ထေရှားသူတူဖြစ်သလိုသူ့ရဲ့တန်တမာရေးချင်းကပ်မှုပုံစံနဲ့ကမ္ဘာအပြင်ဒေသမှာသဘောထားကွဲလွဲမှုတွေအငင်းပွားမှုတွေလည်းရှိနေပါတယ်။ VOA တန်တမာရေးရာသတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုတော့ကိုသိန်းထိုင်ဦးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ Henry Kissinger 1923ခုနှစ်မေလ29ရက်နေ့ကဂျာမနီနိုင်ငံမှာမွေးဖွားခဲ့ပါတယ်။ကျူးလူမျိုးမိသားစုကကြီးပြင်းခဲ့သူဖြစ်ပြီး1938ခုနှစ်နာဇီတွေလက်ထက်ကနေအမေရိကန်ပြည်ထောင်စုကိုထွက်ပြေးခဲ့သူပါဒုတိယကမ္ဘာစစ်အတွင်းအမေရိကန်စစ်တပ်မှအမှုထမ်းခဲ့ပြီးအမေရိကန်ပြည်ထောင်စုဟာဗတ်တက္ကသိုလ်မှပညာသင်ခဲ့ပြီးနောက်ပိုင်းတက္ကသိုလ်မှကတိကအဖြစ်စာပြခဲ့ပါတယ်1969ခုနှစ်သမ္မတအောင်ရစ်ချတ်နီဆန်လက်ထက်အမျိုးသားလုံခြုံရေးချန်ပေးချစ်တာဝန်ယူခဲ့ပြီးတမိုင်းမှာပထမဆုံးနိုင်ငံခြားရေးဝန်ကြီးရာသူကိုပါပူရဲတာဝန်ယူခဲ့သူဖြစ်ပါတယ်သူရဲ့တန်တမာရေးကျင့်စရာကျင့်ဝတ်ရမှန်ကန်မှုတဲ့ပဂရီအခြေအနေအကျိုးစီးပွားကိုလိုက်ပြီးလက်ငင်းကိုကြည့်လို့ရှိတယ်ဆိုပြီးဝေဖန်သူတွေလည်းရှိပါတယ
် His detractors will argue that he
သူ့ကိုဖုတ်ခတ်ပြောဆိုတဲ့သူတွေကတော့ရက်စက်တဲ့ညာတာမှုကင်းမဲ့တဲ့သူတွေလို့ပြောဆိုကြပါတယ်တချို့ကလည်းတမိုင်းမှာကမ္ဘောဒီးယားနဲ့လာအိုမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွေ့အမေရိကန်ခေါင်းဆောင်တွေအားလုံးနဲ့အတူစစ်ရာဇဝတ်မှုနဲ့တရားစွဲရမယ့်သူတွေလို့တောင်ပြောဆိုကြပါတယ်ဒါပေမဲ့တကယ်တမ်းကျသူ့ရဲ့ချင်းကပ်မှုတွေကတန်တမာရေးမှာအများကြီးထိရောက်မှုရှိပြီးတိတ်ကိုထူးထူးခြားခြားအောင်မြင်ခဲ့တာပါ
ဗီယက်နမ်စစ်ပွဲဆုံးသက်ရင်ညှိနှိုင်းခဲ့တဲ့ဂျိုးပန်းမှုအတွေ့မြောက်ဗီယက်နမ်ကိုယ်စားလှယ်လီဒါတို့နဲ့အတူ1983ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုချီးမြှင့်ခံခဲ့ရပါတယ်1982ခုနှစ်မှာတရုတ်နဲ့ထိတွေ့ဆက်ဆံခဲ့ပြီးအမေရိကန်သမ္မတနင်ဆင်ကိုတရုတ်နိုင်ငံခေါင်းဆောင်မော်စီတုံးနဲ့ပထမဆုံးတွေ့ဆုံနိုင်ခဲ့တဲ့အမေရိကန်သမ္မတဖြစ်အောင်ဂျိုးပန်ပေးခဲ့သူပါဒီကိစ္စကသူ့ရဲ့တန်တမာရေးဂျိုးပန်မှုတွေကအကြီးမားဆုံးအောင်မြင်မှုလို့လေ့လာသူတွေကသုံးသပ်ပါတယ်ဟင်နရီကစ်စင်ဂျာဟာတန်တမာရေးမှာလူသိများတဲ့ကုန်အမတ်တစိတ်တစ်ခုလို့ထင်ရှားအောင်သူ့ကိုယ်သူလုပ်တဲ့နေရာမှာအထူးကျွမ်းကျင်တဲ့သူလို့လည်းပြောဆိုကြပါတယ
်changed the conception of diplomacy through his practice.
လုံးပြန်တန်တမန်ချင်းစင်ခေါ်တဲ့အချင်းချင်းချက်တလဲလဲတွားရောက်တဲ့နီးနဲ့တန်တမန်ရေးဆိုင်ရာအမြင်တွေကိုသူကပြောင်းလဲခဲ့တာပါ။သူကလူသိများထင်ရှားလာပါတယ်။အများစိတ်ဝင်စားအောင်လုပ်ပါတယ်။သူ့ကိုခင်မင်နှစ်သက်အောင်ချိုးပန်းတဲ့နိုင်ငံခြားရေးမူဝါဒမှာသူ့ရဲ့ထူးခြားမှုကိုလူများသိတဲ့ကုံအမှတ်တစ်စိတ်လိုရအောင်တည်ဆောက်ပါတယ်။ဒါပေမဲ့အဲ့ဒီအမှတ်တစိတ်သဘောမျိုးပုံကိုရေးကြော်ကြားမှုကိုခွာပြီးတော့လှန့်ကြည့်မယ်ဆိုရင်နိုင်ငံခြားရေးမူဝါဒဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားအတွက်ကောင်းကောင်းမွန်မွန်မဖြစ်ခဲ့တာတွေလည်းရှိပါတယ်
။သမ္မတအောင်နေဆင်လက်တဲ့နောက်ပိုင်းအမေရိကန်သမ္မတဆက်ဆက်လက်ရှိသမ္မတဂျိုးဘိုက်ဒန်လက်ထက်အထိနိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့ကစ်စင်ဂျာကအကြံပေးခဲ့တာပါ။တချို့ကလည်းကစ်စင်ဂျာရဲ့နိုင်ငံခြားရေးမူတွေဟာအမေရိကန်နိုင်ငံရေးမှာနှစ်ပေါင်းများစွာလက်ခံကျင့်သုံးခဲ့တဲ့တန်ဖိုးထားမှုတွေနဲ့ကွဲလွဲနေတယ်ဆိုပြီးဝေဖန်ကြပါတယ်။
I think that he himself is very aware that the
American နိုင်ငံသားမူဝါဒမှာဝန်တော့ဝန်ဖို့သဘောမျိုးဖြစ်နေတာက liberal နိုင်ငံကမူဝါဒသမ္မတ Howard Rowinson လက်ထက်ကချခဲ့တဲ့မူဝါဒကြောင့်ဆိုတာသူကောင်းကောင်းကြီးသိပါတယ်။နိုင်ငံပေါင်းစုံအဖွဲ့ချုပ်တည်ထောင်ပြီးဒီမိုကရေစီကနေကမ္ဘာကိုကာကွယ်ဖို့ဆိုတဲ့ဆောင်ပုံးနဲ့ပထမကမ္ဘာစစ်အပြီးချခဲ့တဲ့မူဝါဒပါ။ဒါက American နိုင်ငံသားမူမှာအစင်လာရလွှမ်းမိုးလာတဲ့မူဝါဒဆိုပေမဲ့ Kissinger ကဒါကိုကန့်ကွက်ပါတယ်။ဒါနဲ့ပတ်သက်လို့လူတွေတော်တော်များများနဲ့သဘောထားကွဲလက်ခဲ့တယ်လို့ကျွန်တော်မြင်ပါတယ်။
ယူကရိန်းပေါ်ရုရှားကျူးကျော်စင်းတဲ့ပတ်သက်လို့ယူကရိန်းဘက်က ကိုပိုင်နယ်မြေတချို့ပေးပြီးစစ်ဆက်ညီနိုင်တဲ့အောင်ပြင်ဆင်သင့်တယ်ဆိုတဲ့အမြင်သဘောထား2022ခုနှစ်မှာဟီလန်ဒီကီစင်ဂျာပြောခဲ့တာကြောင့်သဘောထားကွဲလွဲချက်တွေပေါ်ပေါက်ခဲ့သလိုသူ့ရဲ့အမြင်တွေနဲ့ပတ်သက်ပြီးအငင်းပွားလက်မခံသူတွေအများအပြားရှိခဲ့ကြောင်းပါခင်ဗျာ
။အင်္ဂဇာယီဝန်ကြီးဟောင်းဟန်ရီကစ်စင်ဂျာရဲ့တန်မာရေးကြိုးပမ်းမှုသမိုင်းကိုတော့ကိုသိန်းထိုင်ကပြောပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီရေမရိကတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။ VOA American သံဃာနေ့2023ခုနှစ်နိုဝင်ဘာလ30ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 30မိနစ်တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့အစီအစဉ်ဒုတိယပိုင်းကိုဆက်လက်တင်ဆက်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့ဥောင်ခင်ရဲ့မြန်မာရေး30ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့ဥောင်ခင်ရဲ့မြန်မာရေး30ချက်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတော့မှာတော့လက်နက်ကင်စီးပွားရေးနဲ့ຫນွေဥတော်လိုင်းဆိုပြီးတော့တင်ဆက်ပေးသွားမှာပါအပြစ်ခတ်ရစဲထားတော့စစ်ရေးစီးပွားရေးအင်အားကြီးထွားလာအောင်လုပ်နိုင်ရင်အကျိုးရှိကြောင်းဦးအောင်ခင်ကရေးပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
လက်နက်ကင်အဖွဲ့အစည်းတိုင်းဆက်လက်ရပ်တည်နိုင်ရေးအတွက်ရံမွေငွေလိုအပ်ပါတယ်ဒါကြောင့်ရံပုံငွေရပုံနီးမျိုးစုံသုံးကြပါလေဒီထဲမှာအပြစ်ခတ်ရဆဲပြီးစီးပွားရေးလုပ်တဲ့နီးလေပါဝင်ပါလေရှစ်ဒေးလုံးအောင်ကြွမှုကြောင့်ရဲရင်သွားတဲ့စစ်တပ်ဟာ1989နဲ့1995အကြာ15နှစ်ကာလမှာလက်နက်ကင်အဖွဲ့20ကျော်နဲ့အပြစ်ရသဘောတူချက်ရယူခဲ့ပါတယ်အပြစ်ရအဖွဲ့တွေကိုလက်နက်ကင်ဆောင်ခွင့်နဲ့စီးပွားရေးလုပ်ခွင့်ပေးတဲ့အတွက်စီဆိုရအတော်ကြီးအသက်ရှူချောင်သွားပါတယ်။ဒါကြောင့်ဒီနီးဟောင်းကိုစစ်ကောင်စီကမသုံးဘူးလို့မပြောနိုင်ပါဘူး။အပြည့်ရမှုကြောင့်အရင်တုန်းကလည်းတပွဲတည်းသာရှိခဲ့တဲ့ကေညူမှာအဖွဲ့ခွဲတွေပေါ်ထွက်လာပါတယ်။ကေညူထဲမှာအပြည့်ရတာကိုလက်ခံသူနဲ့လက်မခံသူဆိုပြီးအုပ်စုနှစ်စုရှိလာပါတယ်။စစ်တပ်ရဲ့အပြည့်ရပရိယေဟာလက်နက်ကင်တော်လှန်ရေးကိုဇဝေဇဝါဖြစ်စေပါတယ်။တိုင်းရင်သားတပ်ဖွဲ့တွေဟာမိမိတို့ဘာသာရံမွေရှာပြီးလက်နက်ကင်တော်လှန်ရေးဆင်နွှဲနေကြတာပါ။မွေရေးဆွေကြောင်းမြစ်ကြောင်းစိမ့်နဲ့ဆက်ကြီးကောက်မှုဟာရံမွေရဲ့ငွေရင်းမြစ်တွေဖြစ်ပါတယ်
။ကချင်တပ်ဖွဲ့တွေဟာကြောင်းစိမ့်ကြောင်းမြစ်နဲ့အခြားတယံဇာတာတွေတရုတ်ကိုရောင်းပြီးရံမွေရှာလာတာနှစ်ပေါင်းအတော်ကြာနေပါပြီ။ဒီလိုရောင်းစရာတယံဇာတာမရှိတဲ့ရှမ်းပြည်နယ်မှာတော့လက်နက်ကင်တွေရဲ့ရံမွေဟာမွေရေးဆွေပဲဖြစ်ပါတယ်။ကိုကံဝါနဲ့မိုင်လာတက်ဖွဲ့တွေဟာမွေးရစီကရတဲ့ရံပုံငွေကြောင့်ရှင်းတန်ကြီးထွားလာကြတာဖြစ်ပါတယ်။စေအစိုးရကဖွဲ့စည်းထားတဲ့ပြည်သူစစ်ဟာမွေးရစီနဲ့ရံပုံငွေရှာခွင့်ရထားသူတွေဖြစ်ပါတယ်။အာဏာတည်ဆောက်ရမှာဘိမ်းမောင်ကိုပြည်သူစစ်ဟာအရေးပါလာပါတယ်။တချို့ဆိုရင်ကျန်းဖို့ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေဖြစ်လာကြပါတယ်။စစ်ဘိုပြည်သူစစ်တိုင်းရင်းသားလက်နက်ကိုင်နဲ့တရုတ်လုပ်ငန်းရှင်စတဲ့ပုဂ္ဂိုလ်တွေဟာမွေးရစီဈေးကွက်မှာရံပုံငွေရှာနေကြပါတယ်။စေကောင်းဆောင်တွေအာနာတီမြဲကြီးကိုပံပိုးကူညီတဲ့မွေးရစေးမောင်ခိုဟာစစ်တပ်ရဲ့မဟာမိတ်ဖြစ်လာပါတယ
်။စေအုပ်စုနဲ့အစဉ်ပြေတဲ့မွေးရစေးလုပ်ငန်းရှင်တွေဈေးကွက်စီးပွားရေးမှာအခိုင်အမာနေရာယူထားကြပြီးတဖြည်းဖြည်းနဲ့နိုင်ငံခြားကပါအသိအမှတ်ပြုရတဲ့အဖြစ်ကိုရောက်ရှိလာကြပါတယ်။နှွေးဥတော်လိုင်းရေးကတော့ပြည်တွင်းပြည်ပကအလူငွေကိုရံပုံငွေလောက်တဲ့ပထမဦးဆုံးလက်နက်ကင်တပ်ဖွဲ့ဖြစ်လို့ရံမွေရတဲ့ရင်းမြစ်တွေဟာမတမာငွေကြေးမဟုတ်သေးတာကိုသိနိုင်ပါတယ်။ဒါပေမဲ့အမျိုးသားညီညွတ်ရေးအစိုးရဟာပြည်သူလက်နက်ကင်တပ်ဖွဲ့အားလုံးကိုရံမွေထောက်ပံ့နိုင်တာမဟုတ်တဲ့အတွက်အချိန်ကြာလာရင်ရံမွေအလုံးအလောက်ရဖို့ပြဿနာရှိလာနိုင်ပါတယ်။စစ်တပ်လက်အောက်ခံပြည်သူစစ်တွေဟာလက်နက်ကင်စီးပွားရေးသမားတွေဖြစ်ပါတယ
်။စစ်ဘုစီးပွားရေးနဲ့အယက်သားပြုပြင်ရေးဟာဗရာတလန်တန်တလန်ဖြစ်နေပါတယ်။လက်နက်ကင်အဖွဲ့ဟာစီးပွားရေးမှာထင်သလိုလုပ်နိုင်ကြောင်းဗမာစစ်တပ်ကအရင်ဆုံးပြသထားပါတယ်စစ်တပ်ရဲ့ဥပိုင်ကုမ္ပဏီတွေကိုထိတ်တန်းအရာရှိကြီးတွေကကြီးကြပ်ပြီးဝေစုခွဲယူနေကြပါတယ်စစ်ဘိုတိုက်ဆောက်စစ်သားဂျိုင်းတောက်ဆိုတဲ့ဇာတ်ကားကတက်တည်ပြနေတာပါအင်အားကြီးတပ်ဖွဲ့တွေနဲ့အပြစ်ကရဲစဲနိုင်တဲ့စစ်တပ်ဟာအကျိုးအမြတ်ခံစားနေရပါတယ် KIO KIA နဲ့စစ်တပ်ကြား18နှစ်ကြာအပြည့်ရထားစဉ်မှာစေအုပ်စုပြုတ်လုပ်ငန်းရှင်နဲ့ကချင်ကောင်းဆောင်တချို့သာအကျိုးမြတ်ခံစားခဲ့ရပါတယ်။လက်နဲ့ကင်ပြီးအပြည့်ရစီးပွားရေးလုပ်ရမှာစစ်တပ်လက်အောက်ခံပြည်သူစစ်နဲ့နေကြားဆောက်တပ်ဟာရှေ့တန်းကနေပါဝင်နေပါတယ်။ဒီတပ်ဖွဲ့တွေဟာစီးပွားရေးအတွက်လက်နဲ့ကင်ကြတာဖြစ်တဲ့အတွက်ယုံကြည်ချက်နဲ့တိုက်ပွဲဝင်တဲ့ຫນွေဦးတော်လှန်ရေးတပ်ဖွဲ့တွေကိုမရှင်းနိုင်တာဖြစ်ပါတယ
်။အပြည့်ရထားတော့မှမိမိအဖွဲ့အစည်းရှင်တန်းကြီးထွားလာအောင်လုပ်ဖို့လိုပါတယ်။စစ်တပ်နဲ့အပြည့်ရတဲ့ဝဒေသဟာတရုတ်အကူအညီနဲ့ကြီးပွားတိုးတက်လာပါတယ်။ချင်းနဲ့အဆင့်ကနေလက်နက်ကင်မျိုးတော်အဆင့်ကိုအနှစ်30ကျော်အတွင်းရောက်လာပါတယ်။ဗမာစစ်တပ်ကအစွမ်းကုန်တီးခတ်နေရတဲ့ဆိုတဲ့ဝပြည်နယ်ရဲ့အခြေခံအဆောက်အုံကိုတရုတ်ကုမ္ပဏီနဲ့တရုတ်အလုပ်သမားတွေကတိစောက်ထားတာပါ။ဝဒေသကိုရမုံငွေရင်းမြစ်လို့သဘောထားပြီးတရုတ်အကူအညီကိုရယူကြတာမို့ဝတ်တပ်ဖွဲ့ဟာရမုံငွေအတွက်စိတ်ပူစရာမလိုဘူးလို့ပြောနိုင်ပါလေအခုရှမ်းပြည်နယ်မြောက်ပိုင်းမှာအရေးသားနေတဲ့တုံညီနောင်မဟာမိတ်ဟာဝါခေါင်းဆောင်နဲ့ FPNCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီဝင်တွေဖြစ်ပါတယ်အဖွဲ့ဝင်၄ဦးတိုက်ပွဲဝင်နေတာကိုအဖွဲ့ဥက္ကဋ္ဌကကြားနေမယ်လို့ပြောတာဟာစစ်ပရိယေလို့ဖြစ်နေပါတယ်ဒါပေမဲ့ဝါတပ်ဖွဲ့ဟာမြောက်ပိုင်းမဟာမိတ်တွေကိုလက်နဲ့ခရံထောက်ပံ့နေတယ်လို့မြင်ကြပါတယ်တရုတ်အကျိုးစီးပွားကာကွယ်မယ်လို့မြောက်ပိုင်းမဟာမိတ်ကကြေညာထားပြီးဖြစ်ပါတယ်။ဒါကြောင့်တရုတ်ကလည်းလက်နက်ကင်အပြည့်ရစီးပွားရေးကိုကြိုးစိုးပွဲရာရှိပါတယ်ခင်ဗျာ
။ဗတ်စင်မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုဥအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တိုင်းရင်းသတင်းလောအစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့ပတ်စင်ချမ်းမာရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ချမ်းမာရေးကဏ္ဍမှာတော့ဆေးလိပ်ငွေ့ရှူတာကာကွယ်တားဆီးကိုပြောထားပါတယ်။မြန်မာရောကမ္ဘာမှာဆေးလိပ်တောက်သူအနှဲငယ်ကြာဆင်းလာနေပေမဲ့ vaping ခေါ်ဆေးလိပ်ငွေ့ရှူတာကတော့ဆက်များနေတယ်လို့ချမ်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။vape တောက်တာလို့ခေါ်တဲ့ဆေးလိပ်ငွေ့ရှူတာကိုဘလို့ကာကွယ်တားဆီးသင့်ပါသလဲ။ဒီကြောင့် health digest ချမ်းမာရေးနဲ့ဆေးပညာဌာနနဲ့အငိမ့်စာအီတာကျုံနဲ့ပြည်သူ့ချမ်းမာရေး foundation အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစီမန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคดร.ติมောင်ทွေดร.เซมันခင်ဗျာကျွန်တော်တို့ vape တောက်တာ vaping ဆေးလိပ်ငွေ့ရှူတာရဲ့အန္တရာယ်တွေကိုပြီးခဲ့တဲ့အခါတည်းကပြောပြီးမှဒီတစ်ခေါက်တော့ဆရာရေကာကွယ်တားဆီးဖို့အဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာရေ
ဟုတ်ကဲ့ဒီတော်တော်များများဆေးလိပ်တောက်တဲ့လူတော့နင်းတော့နေသွားပြီသို့တော့ vaping ရတော့ရောဝတော့တိုင်းနာနဲ့ထောင်တက်နေတယ်တချို့ကဘယ်လိုဆေးလိပ်ဖြစ်ဖြစ်လို့ယုံကြည်နေတဲ့လူရှိသေးတယ်နောက်ပြီးတော့ဒီဥစ္စာရဲ့ဆွဲဆောင်မှုပေါ့လေတောညာအားတွေရဲ့ဆွဲဆောင်မှုတော့လိုက်ပါသွားပြီးတော့ဆွဲသွားကြတယ်ရှိတယ်ဒီပစ္စည်းတွေကတကယ်တမ်းကဥပေရလည်းတားမြင်မယ်အချို့နိုင်ငံတွေဆိုပြင်လုံးဝဘန်းလို့တာမှတောက်တာကိုလည်းခွင့်မပြုဘူးအင်ပို့လို့တာကိုလည်းခွင့်မပြုဘူးမန်နီဖက်ချာလို့တာကိုလည်းခွင့်မပြုဘူးအများကြီးရှိတယ်တချို့ကကြတော့ကိုယ်နိုင်ငံထဲမှာထုတ်လို့တာတွေကိုခွင့်ပြုထားတာရှိတယ်တင်တင်းသွားတာတွေကိုတချို့ပိတ်တာရှိတယ်အများကြီးပေါ့လေဥပေရတော့ဘန်းလို့တာမျိုးရှိတယ်တချို့ကကြတော့လည်းဒီကုန်ပစ္စည်းကတကယ်တမ်းကြတော့ဆေးလိပ်အောက်မှာထည့်ရမှာပေါ့လေဒီမှာအခုလဲ secret ကုန်တွေတော့ရှိနေသေးတယ်လေဒီနိုင်ငံတိုင်းမှာခွင့်ပြုထားတာရှိတယ်အဲ့တော့သူ import လုပ်တယ်ဆိုလို့ရှိရင်ဒီကောင်က tax ကောက်တယ်ဟုတ်လား tax ကခွန်ကဒါအထူးကွန်စစ်ချက် special ကောက်ရမှာပါတယ်ဆိုတာပါအဲ့လိုမတော်ဘူးအဲ့အောက်ကမထည့်သေးဘူးမထည့်သေးတဲ့အတွက်ကြောင့်ဟိုအဲ့ဒီမြင့်တာနေဒါတွေကနိုင်ငံကကွင်းရတာဟုတ်အဲ့တော့ဟိုကအောက်ကပဲပေါကူပဲတင်းတာအပေါ်ပဲတင်းတာဘာလို့ဟာခေါင်းတွေအော့နေပြင်းနေတယ်မသိဘူးအဲ့တော့ဒီကောင်တွေကိုတွင်းနေတဲ့အချိန်မှာနိုင်ငံတော်အတွက်လည်းအဲဆေးလိပ်ဆိုလို့ရှိရင်တော့တရားပေါက်ဟုတ်တယ် secret ဆိုလို့ရှိရင်တော့ဘယ်နှစားဆိုတော့ကောက်မှရှိတယ်။ဒါကဒီပြည်ကိုကြတော့အဲ့လိုအဲ့အောက်ပါလဲသိရင်မသိရသေးဘူး။အဲ့တော့အခွင့်အာဆိုနေလက်လာတယ်ကျွန်တော်နိုင်ငံတက်ပေါ့လေ။အဲ့အဲ့လိုမျိုးကအေးထားတဲ့ဥစ္စာကိုကားမြစ်ဖို့နဲ့နေတိတိကျကျလုပ်ဖို့လုပ်ပြတဲ့ကိစ္စတခုဖြစ်ပါတယ်။ဒါလည်းနိုင်ငံတော်ဘိုင်းပေါ့လေ policy maker တွေကအစပေါ့လေ။အဲ့လိုမျိုးကိုအေးထားလုပ်ဖို့လိုနေသေးပါတယ်။
ဟုတ်ကဲ့ဆရာမိဘတွေအတွက်ကောအသေးစိတ်ပြောချင်တာရှိသေးလား
။မိဘတွေတွင်လည်းလဲအဲဒါမျိုးဒီပစ္စည်းကြဆိုလို့ရှိရင်တင်းကနားပြော၃လေးသိန်းပြောအကောင်းဆုံးဆိုအဲ့တော့ရှိတယ်။နော်တော်များများအနည်းဆုံး၃000 4000လောက်ပါနေပြီးတော့ဒီကုန်ကြေးကြလဲတကယ်တမ်းကျတော့ဖြုံးပြီးတာပါပဲ။အဲမိဘတို့မိမိရဲ့သားသမီးကိုဒီခေတ်မှာကတော့အဲ electronic device ကဒီက fashionable item တွေပေါ့ဒီဖြစ်နေတဲ့ခါကျတော့ပေးချာနားမလဲပဲနဲ့ မလို့ internet တို့လို memory state တို့လို့ဘာလို့လဲဝေကြတာရှိမဲ့ခိုးသုံးတာရှိမဲ့အမှန်လည်းမထွက်ဘူးဒီကိုယ်လည်းအများကြီးထွက်တာမဟုတ်ဘူးဆိုတော့အဲ့ဒါမျိုး view site ပြင်ပြီးတော့ဒီဟာမကောင်းတဲ့ဥစ္စာကိုဒီဘာတွေကိုပြန်လဲသိဖို့တို့တယ်အလိုမလိုက်ဖို့ပေါ့လေဒါမျိုးမတုံးဆွဲဖို့နဲ့ကျွန်တော်ပညာပေးတာတွေကတော့ကျွန်တော်တို့တော့ကြောက်ရပေါ့လေလုံနိုင်တဲ့လူတွေကတော့လုံနေရတာပါပဲလုံလုံတဲ့လူတွေကလည်းစီစီကိန်းနဲ့ပတ်သက်ပြီးတော့ကပ်ပြီးတော့လုတ်သိလုတ်တင်ပါလေတားမြစ်တင်ပါလေဒီဘာတွေနဲ့ကလေးတွေကိုအလိုမလိုက်တင်ပ
ါဟုတ်ကဲ့ဆရာကြီးဒီ e-secret ဆီလင်းငွေရှူတာပေါ့နော
်ဟုတ်
သုံးများတဲ့သူတွေကဒီခင်မီလိုတဲ့လူငယ်တွေ
ဟုတ်ကဲ့
နောက်လူကြီးဘက်မှာဆိုရင်တော့ဆီလင်းဖြတ်ဖို့ဆိုပြီးတော့စမ်းသုံးကြတာပေါ့နော
်ဟုတ်ကဲ့
အဲ့ဒါအပြင်ရောတခြားအသုံးများတဲ့လူမျိုးစားတွေ့ထားသေးလားဆရာ
တကယ်အများဆုံးတော့ဒီဆွဲတစ်ခုလုံးဆွဲသွားကြတာပေါ့လေဆီလင်းလည်းဆွဲတယ်ဒါလည်းဆွဲတယ်တစ်ခုလုံးဆွဲသွားကြတာရှိတယ်နောက်ကပစ္စည်းဟိုပေါ့လေအဓိကပို့ပြီးတော့အတုံးများတာတော့လူငယ်တွေကိုကြည့်တယ်။ဟောဆိုရင်သူကပြောလေလေပြည်တိုင်းမကလေးဆိုတာနားထောင်ကြတာမဟုတ်လေသူတို့ PS education ပေါ့သူတို့အချင်းချင်းပြောထားတာပဲနားထောင်ကြတယ်။သူတို့လောကမှာခက်စားနေတဲ့ဥစ္စာကိုပဲခင်မြောင်လုပ်ပြီးရှင်းနေကြတယ်။ဟောအဲ့ဒါတွေကလုပ်တဲ့ခါကျတော့လူငယ်တွေပုံမှန်ကိုတုံးဆွဲနေကြတာများပါတယ်။နောက်တစ်ခါဒီ flavor ပေါ့လေအဲ့ flavor တစ်သက်ကိုလည်းအနေနဲ့မရှိဘူးဆိုပြီးတော့ကွာနီကိုတင်းမပါတဲ့ဟာဆိုတော့အဲ့ဒီဥစ္စာကလည်းနီကိုတင်းတော့မဆိုးပြီမဲ့လေဒီကောင်ကလည်း stage track infection နဲ့အမျိုးမျိုးပြင်းနေတာဖြစ်ပါတယ်အဲ့တော့အဲ့ဒီသုံးဆဲမှုတွေကမကောင်းတဲ့အကြောင်းပေါ့လေအဲ့ဒီလိုလိုလည်းမသုံးသင့်ဘူးဆိုတဲ့အကြောင်းကိုတော့ကလေးတွေကိုနားလည်အောင်ပေါ့လေပြောဖို့လိုပါတယ်သုံးဆဲတဲ့သူတွေကတော့ငွေကြေးတက်နေတဲ့သူကတော့ပုံများတာပေါ့လေကုသဒီအတန်းတော်ဝါးတွေမှာအခုကလပ်တွေပါရသွားမယ်ဆိုလို့တွေ့တယ်မဆိုရှင်ဒါရီကဘုရားလည်းရှိနေတော့မယ်သုံးလည်းသုံးဆဲနေတော့အဲ့ဒီဆန်းသားကတော့သုံးနေကြသေးပါလေ
။ဟုတ်ကဲ့အဲ့တော့အခုလက်ရှိသုံးနေပြီးတော့ဖြတ်ဖို့ခက်နိုင်သေးတဲ့သူတွေကိုရောဆရာကြီးဘယ်လိုအကြံပြုရှင်သေးလဲ
။နံပါတ်၁ကတော့ဒီဥစ္စာကိုတွေ့ရလို့ရှိရင်ပေါ့လေကလေးတွေအနေနဲ့ကတော့မဆန်းဘူး။မပေါ်ဆန်းလိုက်လို့ရှိရင်သူကဒီကိုတင်းပါတော့ဆွဲမှာပဲ။အဲ့လူကြီးတွေတောက်နေပြီးသားတွေကဒါဆဲလို့ချက်ဆက်မဟုတ်ဘူးဆိုတာကိုသူတို့လည်းသုံးပြီးမှသူလည်းသိတာပဲ။အော်နှခုဝန်းဆွဲသွားကြတာသူက။ဒါလည်းကောင်းတာပဲဟိုကလည်းကောင်းတာပဲဒီတော့နှမျိုးလုံးဆွဲသွားတဲ့အားဖြစ်ပါလေ။အဲ့တော့ဖိလစ်ဖြတ်တဲ့ဥစ္စာတော့ဖိလစ်ချက်ကိုနီးလာနေရတယ်ကျွန်တော်တို့နီးလာတက်တက်ပေါ့လေအဲ့ဒါလေးကိုလည်းပညာပေးနဲ့ဓမ္မရေးဌာနတွေမှာရောကျွန်တော်တို့ဆိုရင်ဒီဒုတိယမိုင်ဖောင်ဒေးရှင်းရောဒါတွေကတက်တက်သင်တန်းတွေလည်းရှိတယ်အခုညီပေးနေရတယ်လည်းရှိပါတယ်နောက်တစ်ခါဘလူးဖြတ်တဲ့နယ်ဆိုတော့ကောင်ဆယ်လင်းလုပ်တဲ့ဥစ္စာတွေရှိနေပါတယ်အဲ့ဒီဟာတွေနဲ့ဆက်ဆိုလို့ရှိရင်ဒါဖိလစ်ကိုလည်းဖြတ်နိုင်တယ်ဒီဘေးဘင်းကိုလည်းဖြတ်နိုင်ပါတယ
်ဟုတ်ကဲ့ဆရာနောက်ဆုံးတော့ဒီဖိတ်တောက်တာဘေးဘင်းဆီလင်းငွေရှူတာအတွက်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပြောရှင်းဝင်လားဆရာကြီ
းနော်ဒီဟိုဆီလင်းငွေမိခိုးငွေဒါဘေးဘာငွေရေကြီးနေနေဖြစ်တယ်နောက်တကအဘောပတ်ဝန်းကျင်ကိုထိခိုက်နိုင်သလားလို့မေးမယ်ဆိုလို့ရှိရင်ဒီဟိုနေသုံးတဲ့အတွက်ကြောင့်ဖြစ်နိုင်တယ်ဘာဖြစ်လဲဆိုတော့ you secret ဆိုရှင် secret ဖြေကံတွေကိုစီးမဲ့ကမ်းမဲ့ပြည့်တဲ့ခါမှာအဲ့ကောင်တွေကဟိုနှစ်ပေါင်းများစွာတကတော်မပြည့်ဘူးလေနောက်မြေကြီးတက်မှပြန်နေခဲ့ပြီးတော့ဟုတ်ပြီကြည့်ကြတယ်အဲ့လိုပဲဒီ vape လုပ်တဲ့ပစ္စည်းတွေကလည်းကျွန်တော် plastic နဲ့ကျုံထားတာတွေညာတယ်အဲ့ plastic တွေကိုတစ်ခါတုန်းဆိုလည်းစီးမကမ်းမဲ့လွတ်ပြတာတွေဖြစ်နေတယ်နောက်တစ်ခါ design တွေကအမျိုးမျိုးစားနေတာ design တွေကအခုကျွန်တော်ပြည့်လောက်ဆိုအမျိုး900တော့ရှိရှိပြောတယ်နောက်တချို့ကဖောင်ဒေးရှင်းကိုခက်ရှည်ရတချို့ကပူပူဝင်တချို့ဝမ်းဝမ်းလေးတချို့ကချိတ်ဆွဲလို့ရတယ်ရဲစဲလို့ဘာလို့ design ကလည်းမျိုးမျိုးအရောင်းအားလည်းမျိုးမျိုးကလေးတွေကအစ်စ်ထွက်လာပြီဆိုတိုင်းအနောက်တစ်ခုကတော့တုံလွတ်ပြလိုက်ရောနောက်တစ်ခုအစ်စ်စားတယ်အဲ့လိုမျိုးလည်းရှိတယ်လေအဲ့တော့ဒီကိစ္စကိုပြစ်မဲ့ပြစ်မယ်ဆိုလို့ရှိရင် biodegradable မဖြစ်တဲ့မြေကြီးထဲမှာတော်နဲ့မပြောက်တဲ့ပစ္စည်းတွေမြေပေါ်မှာအနေနဲ့ plastic ထဲမှာပါတယ်အဲ့တော့မြေကြီးသွားပစ္စည်းရဲ့အန္တရာယ်တွေပေါ့လေဒါတွေကပြင်လဲပြောက်သွားရင်လည်းပြင်လဲကိုညံ့ညားစေမယ်ငါရေကတော်တွေထိကပ်စေမယ်ငါ cartridge ထည့်တယ်ပေါ့ cartridge ဆိုတော့ liquid အရေထည့်တဲ့ပလင်းလေးတွေနှစ်ပင်ဘူးလေးဆိုပဲဘူးလေးတွေအဲ့ဒါတွေကလည်းထည့်ပြီးလွတ်လိုက်ကြတာဟုတ်တော့တက်လဲယူဆိုလို့ရှိရင်အဲ့ဒီအားတွေကလည်းသဘောပေါက်ပြီးထိကပ်နိုင်ပါတယ်တဏှာတော့မရှိဘူးလို့အရေးကြီးပြောနေကြတာတော့တားဖို့ပေါ့လေတော့တကလေးတွေကိုပြတ်မတိုက်ထားနေတယ်ဒါတွေကိုတားနိုင်ဖို့အတွက်ကိုပညာပေးတဲ့အပိုင်းရောဥပဒေကြအရာပေါ့လေအေးယူမှုအပိုင်းတွေရောသူကလေအများကြီးလိုနေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပါစင်ဂျမိုင်းကနာကိုကိုမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VA ကနေ့ချသပရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုတစ်ခါတော့ဒီညအတွက်နောက်ဆုံးကြန့်ရှိတဲ့အစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံတစ်ဝန်းတိုင်းရင်းဒီလေးသားတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FEBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
စဉ်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသကတိုင်းသားတည်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်ကိုခိုင်မျိုးနယ်တဲကရွာတရွာမှာလက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့လို့ကလေးတစ်ယောက်အပါအဝင်မိသားစု၃ယောက်သေဆုံးသွားပါတယ်။တိုက်ပွဲတွေကြောင့် Greenie မှာစစ်ပေးချောင်နေရတဲ့သူ၃သိန်းနီးပါးရှိသွားပြီဖြစ်ပါတယ်။သတင်းလွှာတွေထဲမှာတော့လိုက်ကော်မျိုးအပါအဝင်တပီနယ်လုံးမှာစစ်ကောင်စီရဲ့အုပ်ချုပ်မှုရန်နေရာရပ်သွားပြီဆိုတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲကတုံစင်လေးရွာမှာလက်နဲ့ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တယောက်အပါအဝင်မိသားစု၃ယောက်တေဆုံးခဲ့တယ်လို့ကုတ်ခိုင်ဒေသခံတွေကပြောပါတယ်အသက်9နှစ်အရွယ်သမီးနဲ့အမေဖြစ်သူတို့ကနေရာမှာတင်ပွဲချင်းပြီးတေဆုံးခဲ့ပြီးအဖေဖြစ်သူကတော့ဆေးရုံကိုပို့နေချိန်မှာပဲတေဆုံးသွားခဲ့တာဖြစ်ပါတယ်တုံစင်လေးရွာဘက်မှာတိုက်ပွဲဖြစ်တာမရှိပဲကုတ်ခိုင်မြို့ပေါ်မှာရှိတဲ့စစ်ကောင်စီတပ်ကနဝင်ဘာ28ရက်နေ့ည7နာရီလောက်ကလက်နက်ကြီးနဲ့ပစ်ခတ်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။စေရီပရိပခရီကြောင့်ကရနေပြည်တပြည်နယ်လုံးအတိုင်းအတာအနေနဲ့လူဦးရေ3သိန်းနီးပါးနေရက်အသီးသီးကနေဆုံးခွာစစ်ဘေးရှောင်နေကြရပါတယ်။ကရနေပြည်မှာ2021အနာသိမ့်ပြီးနောက်ပိုင်းကစပြီး2023ခုနှစ်စက်တင်ဘာလအထိစစ်ဘေးရှောင်ဦးရေ2သိန်းခွဲခန့်ရှိခဲ့ပြီးတေလီလုံးစစ်စင်ရေးစတင်လိုက်တဲ့နောက်ပြည်သူ5000နီးပါးထပ်မံစစ်ရှောင်ရတာလို့ကရနေလူခွင့်ရေးအဖွဲ့ KNHRG ကိုတီထောင်သူဦးပညာကပြောပါတယ်အခုဆိုရင်ဒီမော့ဆူမြို့နယ်ထဲမှာ9000နီးပါးလွယ်ကော်မြို့နယ်နဲ့ဖဲခုံမြို့နယ်တို့မှာ4000စီနဲ့မဲဆက်ရှားတော်ဘောလခဲဖားဆောင်မြို့နယ်တွေမှာ2000ခွဲခန့်ရှိနေပြီးထိုင်းနိုင်ငံတဲကိုလည်း3000လောက်ရောက်သွားတယ်လို့ Grenade Bee ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အချက်လက်တွေအရသိရပါတယ်
ရှမ်းပြည်မြောက်ပိုင်းမှာ19မိုင်လောက်တာဝေးတဲ့မူဆဲနဲ့နမ်ခမ်းမြို့ကြားကကာလာမကြီးကိုလက်နက်ကင်တပ်ဖွဲ့တွေက3ချိန်မြောက်ထပ်ပိတ်လိုက်တာကြောင့်ခရီးသွားပြည်သူတွေနေရပြန်စစ်ဘေးရှောင်တွေရဲ့ကားအစီးရေပေါင်းရာနဲ့ချီလမ်းမှာပိတ်မိနေပါတယ်။နိုဝင်ဘာလ29ရက်နေ့မနက်ပိုင်းမှာနမ်ခမ်းမြို့မန်ခမ်းမြို့ရဲကနေရတနေရနဲ့မူဆဲမြို့ဆယ်လန်းအုပ်စုမှာတနေရကားလမ်းကိုပိတ်လိုက်ကြောင်းညီနောင်မဟာမိတ်တပ်ဖွဲ့တွေကရုတ်ရက်ကြေညာလိုက်တာဖြစ်တယ်လို့မူဆဲဒေသခံလူငယ်တွေကပြောပါတယ်။မူဆဲနဲ့နမ်ခမ်းမှာပြစ်ခတ်တံမထွက်တာ၄-၅ရက်ရှိပြီဖြစ်လို့စစ်ရှောင်တွေနေရပြန်ကြည့်ဖို့အသွာအခုလိုကားလမ်းရုတ်ရက်ပိတ်လိုက်တာဖြစ်တယ်လို့တရက်ခံလူငယ်တယောက်ကပြောပါတယ်ဒီကားလမ်းတွေကိုနိုဝင်ဘာလ၈ရက်နေ့ကတစ်ချိန်၁၉ရက်နေ့ကတစ်ချိန်အခုလိုပိတ်ထားခဲ့ဖူးပါတယ်
ရခိုင်ပြည်မှာတိုက်ပွဲတွေတကြောပြန်ဖြစ်ပြီးနောက်စစ်ကောင်စီကကုန်းလန်းရေလန်းတွေကိုပိတ်ထားတဲ့အတွက်ကုန်းစီစီးဆင်းမှုရပ်တန့်သွားပြီးဆန်တွေရှားပါးသွားတဲ့အတွက်တချို့မြို့နယ်တွေမှာထမင်းမစားရတဲ့သူတွေတောင်ရှိနေကြပါတယ်။ကြောက်ဖြူမြို့မှာအခြေခံလူရန်စားတွေနေကြတဲ့စားပြင်းနဲ့ငလပွေရက်ကွက်ကလူတချို့ဟာဆန်စည်းတွေတက်ပြီးဝယ်လို့မရတဲ့အထိရှားပါးနေလို့ဆန်ကြိုးကိုကျူတောက်နေကြတယ်လို့မြို့ခံတယောက်ကပြောပါတယ်။မောင်တော်မှာလည်းဆန်တအိတ်ကိုကျက်သိန်း8000ကနေ2000 4000အထိဈေးရှိနေပြီးတချို့ဆိုင်မှာဆိုစံတော်မရှိတော့ဘူးလို့ဒေသခံတယောက်ကပြောပါတယ်။တခြားမြို့နယ်တွေကဆန်ရောင်းဖို့လာတဲ့ဆက်လေတွေကိုလည်းစစ်ကောင်စီရေတပ်ကရပ်တန့်ပြီးသူတို့လူချင်းနာတွေကိုယူကာမြို့ကိုအဝယ်မခံဘဲပြန်လှည့်ခိုင်းနေတယ်လို့ကုန်းလန်းကလည်းကုန်ကားတွေကိုဝင်ခွင့်မပေးဘူးလို့ဆိုပါတယ်
စကိုင်းနိုင်ကလေးမြို့နယ်အတွင်းမှာစစ်ရေးအရှိန်မြင့်တင်တော့မှာဖြစ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တွေတက်ဆွဲထားတဲ့နေရာနာမှာနေကြတဲ့မိဘပြည်သူတွေအနေနဲ့ဒီဇင်ဘာလ15ရက်နေ့နောက်ဆုံးထားပြီးရှောင်ပေးကြဖို့ကလေးခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတိပေးထုတ်ပြန်လိုက်ပါတယ်။ကလေးမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီတပ်ရင်းတပ်စခန်းရဲစခန်းနဲ့စစ်ကောင်စီကိတ်နေရာတွေအပါအဝင်ပြူစောထေးကျေးရွာအနီးမှာနေထိုင်ကြတဲ့ပြည်သူတွေကိုဘေးလွတ်ရာကိုအချိန်မီရှောင်ကြဖို့ကလေးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကနိုဝင်ဘာလ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်အဲ့ဒီလိုထုတ်ပြန်မှုကြောင့်ကလေးမျိုးပြည်သူတွေအကြားစိုးရိမ်မှုတွေမြင့်တက်နေပြီးမြို့တွင်းကစစ်ကောင်စီတပ်တွေအထိုင်ချတပ်ဆွဲနေရအနည်းနာမြို့တော်ခမ်းမနစ်နစ်ရှစ်တိုင်ရင်အနည်းမှာရှိတဲ့ပြည်သူတွေကတော့နှိဆက်ရဆွေမျိုးတွေစီကိုတိတ်ဆောင်နေကြပြီးစစ်ကောင်စီဘက်ကလည်းတိတ်ဆောင်မယ်ဆိုရင်နေတွေကိုမိရှို့မယ်လို့ချင်းချောက်မှုတွေရှိနေကြောင်းဒီရက်ခဏကဆိုပါတယ်ကလေးမျိုးမှာအခုရက်ပိုင်းစစ်တပ်ကညတိုင်းလိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့နေ့ခင်းပိုင်းမှာလည်းစစ်ဆေးတာတွေပို့တင်းကျပ်လာတယ်လို့ဆိုပါတယ်
တောင်ပိုင်းငင်အောင်တပ်ပေါင်းစု Southern Brother Army SBA စစ်ကြောင်းကိုဖွဲ့စည်းလိုက်တယ်လို့စစ်ကြောင်းမှာပါဝင်တဲ့တပ်ဆိုင်ရာအဖွဲ့အစည်းတွေကထုတ်ပြန်ပြောဆိုလိုက်ပါတယ် Southern Brother Army SBA စစ်ကြောင်းကိုတနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့နယ်ဒေသအခြေစိုက်ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေပူးပေါင်းပြီးဖွဲ့စည်းလိုက်တာဖြစ်တယ်လို့နိုဝင်ဘာလ28ရက်နေ့ကထုတ်ပြန်ပြောဆိုထားပါတယ်တနင်္သာရီမြို့နယ်အခြေစိုက်ပြည်သူ့ကာကွယ်တပ်ဖွဲ့တွေဖြစ်တဲ့ People Liberation Army PLA ခွတ်တောင်းတမန်အထူးစစ်ကြောင်းနဲ့ကော်တူလီအာမီ KTLA ထီးစမဲရွာတက်ရင်တက်ခွဲသုံးလို့ပေါင်းပြီးပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့ကစတင်ဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်ခုလိုပူပေါင်းလိုက်လို့အင်အားများလာတဲ့အတွက်ဒီစုပေါင်းအားနဲ့တော်လှန်မယ်ဆိုရင်ပူပြီးခရီးရောက်မြန်လိုက်မယ်လို့ခွတ်တောင်းတမန်အထူးစစ်ကြောင်းတာဝန်ရှိသူရဲဘော်ကိုစီကပြောပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ ခရီနီပြည်မျိုးတော်လွိုက်ကောမာတာမကတပြည်နယ်လုံးမှာစစ်ကောင်စီရဲ့အုပ်ချုပ်မှုရန်နေရာလဲပတ်မှုကရပ်ဆိုင်းသွားပြီလို့ခရီနီပြည်ဂျာကာလာအတိုင်ပင်ခံကောင်စီနဲ့ခရီနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC တာဝန်ရှိသူတွေကပြောပါတယ်ကျွန်မအမည်ကတင်ဆက်ပေးပါမယ်နိုဝင်ဘာလ17ရက်နေ့ကစတင်လိုက်တဲ့တလီလုံးစစ်စင်ရေးမှာနိုဝင်ဘာလ30ရက်နေ့အထိမြန်မာတော့တိုက်ပွဲတွေပြင်းထန်နေပြီးအခုစစ်စင်ရေးမတိုင်ခင်ကလဲပတ်နေတဲ့စစ်ကောင်စီရဲ့လက်အောက်ခံဌာနဆိုင်ရာရုံးတွေအလုံးရပ်တန့်သွားပြီလို့ခရီနီပြည်ဂျာကာလာအတိုင်ပင်ခံကောင်စီ KSCC ဥက္ကဋ္ဌဥအောင်စန်းမြင့်ကပြောပါတယ်
သူတို့ရဲ့အုပ်ချုပ်ရေးနဲ့ကတော့တော်တော်လေးတော့ကြာပါပြီအခုတိုက်ပွဲလေကော်မျိုးကိုတိုက်မှာတော့မဟုတ်ဘူးလေနော်သူတို့ဘာကြောက်လဲဆိုကျွန်တော်တို့ကဧရိယာရဲ့ကျွန်တော်တို့ဒီ65ရာခိုင်နှုန်းကျော်ကကျွန်တော်တို့ကငဘူတွေကဆုံမှုထားပြီးပြဖြစ်တယ်ဆိုတော့စစ်ကောင်စီကအခုလက်ရှိဒီမြို့ထဲမှာရှိတယ်သူတို့ရဲ့တိုက်ရင်တွေထဲမှာလည်းရှိတော့တာဖြစ်တယ်ဆိုတော့သူတို့ရဲ့အဓိကအုပ်ချုပ်ရေးဥပဒေကြီးတရားစီရင်လုပ်ငန်းတွေကဘာမှဟိုကပေါ့နော်အကောင့်တွေပေါ်လို့မရတော့ဘူးအဓိကကသူရဲ့အုပ်ချုပ်ရေးအနေရတဲ့လုံးဝမရှိတော့အောင်ဆိုမှရေချက်နဲ့ပဲကျွန်တော်တို့အခုလိုမျိုးဆစ်ဆင်းရေးလုပ်နေရတာဖြစ်တာပေါ့
လိုက်ကော်မျိုးအတွင်းမှာရှိတဲ့ဌာနဆိုင်ရာရုံးတွေအားလုံးဒီပါရက်ဆိုင်ကုန်တာဖြစ်တယ်လို့ခရီနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွင်းရေးမှူးနှစ်ဥပညာကဆက်ပြောပါတယ
်လုံးဝကိုရန်ရတဲ့မရှိတော့စတက်ကနေပဲတကယ်ကိုစစ်မြေပြင်တက်ကုန်းပုံစံမျိုးပဲလိုက်ကော်မျိုးကိုစီမံနေတာဖြစ်ပါတယ်လိုက်ကော်မျိုးဆစ်ရက်ကွက်ဆစ်ဆင်းမှာကျွန်တော်တို့သူတို့ကနေဒီကတုတ်ချင်းတွေတူးတာပဲနောက်ဘန်ကာဒီဆောက်ပါလေဒီအဆောက်အဦတွေမှာအခိုင်အမာသက်ဆွဲထားတယ်ဆိုတာကိုကျွန်တော်သိရှိရပါတယ
် IEC ရဲ့ထွေထွေအတွင်းရေးမှူးခူးပလူးတွေကလည်းလိုက်ကော်မျိုးဟာစစ်စုံဖြစ်သွားပြီလို့ဆက်ပြောပါတယ
်ဒီကတော့တိုက်ပွဲတွေဖြစ်နေတယ်နောက်ဟိုမျိုးကလည်းစစ်စုံပုံစံမျိုးဖြစ်သွားပြီလေဒါကြောင့်အုတ်ထုတ်ရန်ကြားဒီစစ်ကောင်စီအုတ်ထုတ်ရန်ကြားတော့လိုက်ကော်မျိုးမှာတော့မရှိတော့တဲ့အနေအထားမျိုးတော့ဖြစ်နေတယ်ပေါ့နော်
လိုက်ကောမှာရှိနေတဲ့စစ်တပ်လက်အောက်ခံဌာနဆိုင်ရာအသီးသီးကဝန်ထမ်းအများစုကလည်းစစ်ပေးဆောင်တွေဖြစ်ကုန်ကြသလိုရုံးတွေမှာတော့ဝန်ထမ်းတွေမရှိတော့ဘူးလို့မျိုးကန်တယောက်ကပြောပါတယ်
။ကျောင်းတော့ပိတ်သွားပြီရေကမပိတ်လို့မရပါဘူး။
ဘလကဲဖာဆောင်မဲဆဲနဲ့ရှာတော်မျိုးနယ်တွေထဲမှာဂရီနီတော်လရေးပူပေါင်းတက်တွေနဲ့စစ်ကောင်စီတက်တို့အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါလေ။မော်ဘီနေမျိုးတော်မော်လမြိုင်မှာတော့နိုဝင်ဘာလတတိယပတ်ကစပြီးစစ်ကောင်စီကလုံခြုံရေးကိုအထူးတိုးမြင့်ထားပါလေ။ဘာကြောင့်လုံခြုံရေးကိုတိုးမြင့်လိုက်ရတာလဲ။ဒီလိုမျိုးလုံခြုံရေးတိုးမြင့်လိုက်လို့လူထုကဘာတွေကိုစိုးရိမ်နေကြသလဲ။ဘာအခက်အခဲတွေဖြစ်နေကြသလဲ။ရမင်းကတင်ဆက်ထားပါလေ။
မွန်ပြည်နယ်မော်လမြိုင်မြို့အခြေဆိုင်အစ်စ်တောင်တိုင်းစစ်ဌာနရဲ့နှစ်ပတ်လည်နေ့အခမ်းအနားကျင်းပနေတဲ့ drop bomb တွေနဲ့တိုက်ခိုက်ခံရပြီးတဲ့နောက်နိုဝင်ဘာလ16ရက်နေ့ကစလို့မော်လမြိုင်မြို့ပေါ်မှာလုံခြုံရေးတွေတိုးမြင့်ထားတယ်လို့မြို့ကန်တယောက်ကခုလို့ပြောပါဗျာ။
လုံခြုံရေးကတော့တိုးမြင့်လာတယ်။စစ်တောင်တိုင်းမှာဖြစ်ခဲ့တာဆိုရင်ရဲကားစီးလောက်ဝင်နေတာပေါ့။အခုကတော့စစ်ကားနဲ့စီးရဲကားနဲ့စီးအဝါပါပူလာဆိုဖြူစိုးလေးကိုလည်းနဲ့ပြတိုင်ပြီးတော့ဖြူစိုးကြီးကဒါလက်စီညစဉ်ရတယ်ခဲ့တယ်မထင်တဲ့အိမ်လေးဝင်ရှိတယ်မထင်လို့ပေါ်ပြီးတော့ဆစ်စီတာလို့ဖန်စီတာလို့လှုပ်လာတယ်ဘာထူးကြလားဆိုတော့လမ်းတော့လို့ကသူရဲ့ဖြူစိုးကြီးဖွဲ့ဝင်တွေကိုရဝတ်တင်နဲ့တောက်ခိုင်းလာပြီးအဲတိုးမြင့်ပြီးလှုပ်လာတာပေါ့
မြို့တော်မော်လမြိုင်မှာလုံခြုံရေးတိုးမြင့်လိုက်ပြီမဲ့ည6နာရီကနေမနေ့6နာရီထိအပြင်းမထွက်ရစစ်အုပ်ချုပ်ရေးမာရှယ်လောအမိတ်ထုတ်ထားတဲ့ရေးမျိုးမှာတော့အခုတလောဖြေချောမှုတချို့ရှိလာတယ်လို့ရေးမျိုးကတယောက်ကပြောပါတယ
်အခုဆိုရင်9နာရီလောက်ထိလမ်းပေါ်မှာတွားနေတဲ့ဟာကိုသူတို့မသိကြုံရင်သူတွေပေါ့ မနေ့ဆိုရင်လည်းပဲဖွဲ့တော့ဆိုရင်6နိုင်ထိုးဖို့9မိနစ်လောက်တော့ထွက်ပေးအောင
်မော်လမြိုင်မြို့မှာတော့မနေ့တနေ့ကနေ3နိုင်ထိညမထွက်ရအမိတ်ဆက်ပြီးရှိနေတာကြောင့်ညအချိန်လမ်းသွားလမ်းလာတွေကိုလုံခြုံရေးအဖွဲ့တွေကခေါ်ယူမေးမြန်းတာဖမ်းဆီးတာတွေရှိသလိုဖမ်းမိတဲ့အခါမှာလည်းငွေပေးပြီးပြန်လွှတ်တာမျိုးလည်းရှိတယ်လို့မော်လမြိုင်မြို့ကန်တယောက်ကပြောပါတယ်
လူရရုပ်ခဲ့တယ်သူတော့ဥရရသူတမတ်အမိတ်ထုတ်တာကတန်လိုင်းရဲ့၃နိုင်ခါလေးစက်ဖိုင်ကွယ်စက်လိုင်းရောက်မှတခုတောင်းကိစ္စရှိလို့ထွက်လာပြီးပြန်တဲ့အခါမှာသူတို့နဲ့တွေ့တဲ့အခါကျရင်အဲ့ဒီလူတွေကကြည်ကြပေါ့ကြီးတာများတော့ဘုံရှိသေးတာလို့ဒါကတော့အရှင်းမပြေဖားရှိတာလေတက်စမိုင်းမှလူများကြီးကထပ်ပြီးတော့ပြန်လွတ်လာတာပေါ့သူကလူတွေကြည့်ပြီးတောင်းတယ်ဖန်ရှိတာမျိုးဆိုရင်၃သိန်းလောက်ပြီးတောင်းတယ်ဒါတော့ဆက်မပြေနိုင်ဘူးကြတော့ဝိုင်းအိမ်နဲ့တောင်းတာကြတာပေါ့
လုံချုံရင်းကိုအကြောင်းပြပြီးဘီဒူတွေစီကနေငွေညစ်တောင်းခဏမျိုးတော့မလုပ်သေးဘူးလို့ဆိုကြပါတယ်မော်လမြိုင်မှာလုံခြုံရေးတူးမြစ်လိုက်ပြီးတဲ့နောက်ကင်းလှဲ့တဲ့အဖွဲတွေနဲ့ဖမ်းဆီးတာကိုခံရပြီးဆိုလူတယောက်ပြန်လှုပ်ဖို့အတွက်အနည်းဆုံးငွေကျပ်တစ်သိန်းခွဲနဲ့ပြန်ရွေးယူနေရတယ်လို့မြို့ကတွေကပြောပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်တဲကရွာတရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တယောက်အပါအဝင်မိသားစု3ယောက်သေဆုံးသွားပါတယ်တိုက်ပွဲတွေကြောင့်ကရင်နီပြည်တပြည်နယ်လုံးအတိုင်းအတာအနေနဲ့လူဦးရေ3သိန်းနီးပါးစစ်ပေးရှောင်နေကြရပါတယ
်တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပါ
တော်ရရှင်ရဲ့ခုနားဆင်ကြည့်ရှုခဲ့ရတာကတော့ FVBR ဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။တော်ရရှင်နေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ချန်ပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တစ်ဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ဒီ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်တွေကိုတော့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese@voanews.com မှာလည်းပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
Israel နဲ့ Hamas Palestine ဆက်သွေးကြွားတွေကြားမှာဒီရာယီအဖြစ်ခတ်ရဆိုင်မှုသဘောတူထားတဲ့ချိန်ကုန်ဆုံးဖို့လို့မိနစ်ပိုင်းအလိုတော်ချိန်မှာပဲဒီကနေ့တည့်ရက်ထပ်ပြီးတော့အပြည့်ရဖို့သဘောတူခဲ့ပါတယ်။ Palestine ဆက်သွေးကြွားတွေဖမ်းဆီးထားတဲ့ဒဇာကန်10ယောက်ပြန်လွှတ်ပေးရင် Palestine အကျဉ်းသား30ကိုလွှတ်ပေးမှာဖြစ်တယ်လို့တည့်ရက်ထပ်တိုးပြီးတော့အပြည့်ခတ်ရထားမယ်လို့ Israel ဘက်ကသဘောတူခဲ့ပါတယ်။ဒီချိန်ထဲမှာပဲဒီပြန်မလွှတ်သေးတဲ့ဒဇာကန်တွေပြန်လွှတ်လာရင်းနဲ့ Gaza ကိုဒီလူသားချင်းစာနာတဲ့အကူအညီတွေထပ်ပြီးတော့ပေးနိုင်ရေးကြိုးပမ်းဖို့အတွက် American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ဟာ Israel ရောက်နေပါတယ်အစ္စရေးနဲ့ဟာမတ်စ်ကြားအဖြစ်ရဆိုင်ထားတဲ့အတွက်ရလကောင်းတွေရတယ်လို့အစ္စရေးသမ္မတနဲ့တယ်လီဗီမြို့တော်မှာဒီကနေ့တွေ့ဆုံချက်မှာဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်ဒီအစ္စရေးနဲ့ဟာမတ်စ်ကြားဒီနေ့ခုနှစ်မြောက်နေ့အဖြစ်အပြစ်ခတ်ရထားမယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာပဲဂါဇာကမ်းမြောင်ဒေသတွေကိုဒီလူသားချင်းစာနာတဲ့အကူအညီတွေတင်ဆောင်တဲ့ကုန်တင်ကားတွေအီဂျစ်နဲ့နယ်စပ်ရာဖာဂိတ်ကနေဒီကနေ့ဝင်ရောက်ခဲ့ကြပါတယ်အသက်တရာရှိပြီဖြစ်တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟန်နရီကစ်ဆင်ဂျာပုံထွန်းနေတုန်းကကွဲလွန်သွားပါတယ်။သူဟာတမရဟောင်းရစ်ချတ်နစ်ဆန်နဲ့ဂျယ်ရယ်ဖို့တိုနှစ်ယောက်စလုံးလက်ထက်မှာနိုင်ငံသားရဲ့ဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ကမ္ဘာ့ရေယာဉ်ကိစ္စတွေမှာအောင်မြင်အောင်ဆွမ်းဆောင်နိုင်ခဲ့တဲ့ထူးခြားတဲ့တန်တမတအုပ်ဖြစ်လဲထင်ရှားခဲ့ပါတယ်။နိုင်ငံတကာတန်တမရေယာဉ်ကိစ္စတွေအောင်မြင်မှုအတွက်ချီးကျူးခံရသူတအုပ်ဖြစ်ပေမဲ့လည်းသူ့ရဲ့ကမ္ဘာနိုင်ငံရေးတွက်ဆချက်တွေပေါ်အငြင်းပါဝေဖန်မှုတွေလည်းရှိရပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတစ်ခါအမေရိကန်ပြည်ထောင်စုနဲ့ဒီစစ်အစ်စ်ကာလရုရှားဆိုဗီယက်ပြည်တော်စုကြားဆက်ဆံရေးတင်းမာမှုတွေရှော့ချနိုင်အောင်လို့သူ့ရဲ့တတမန်ရေးကြိုးပမ်းမှုတွေအတွက်လည်းအများကအချီးကျူးခဲ့ကြပါတယ်။ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုကာကွယ်တိုက်ဖျက်ဖို့အဓိကရည်ရွယ်တဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာ COP28 ညီလာခံကို UAE Arab ဆော်ဘွားများပြည်တော်စုဒူဘိုင်းမှာဒီကနေ့စတင်ကျင်းပပါတယ်။UAE အပါအဝင်ရေနံကြောင့်ချမ်းသာကြွယ်ဝနေတဲ့နိုင်ငံတွေအနေနဲ့ကမ္ဘာကြီးပူနွေးလာမှုပူနွေးစေတဲ့ဒီရုပ်ကျွင်းလောင်စွာတုံးဆွဲမှုတွေရောကြအောင်လို့ဘလောက်များအားထုတ်ကြိုးပမ်းလဲဆိုတဲ့မေးခွန်းထုတ်မှုတွေရှိနေတဲ့ကြားမှာပဲညီလာခံကိုကျင်းပနေတာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့ Robert Bus တို့ဖြစ်ပါတယ်။ VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line kilometer 1925 32တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.